to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ2ရက်ကြာတာပြီနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ2532.51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဇင်ဘာဝေမှာရွေးကောက်ပွဲနောက်အထက်ကရုံးတွေမှာစစ်တပ်ရဲ့ကန့်ကွက်ဖြစ်ရှင်းမှုမုံတွေပေါ်လူခွင့်ရေးလှုပ်ရှားသူတွေကပြစ်တင်ဝေဖန်ကြပါတယ်အမေရိကန်ရဲ့သွင်းကုန်ကတိုးမြင့်သတ်မှတ်မှုဟာကမ္ဘာတဝန်းမကျေနပ်ချက်တွေသာပေါ်ပေါက်လာနေတဲ့အကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့တို့ကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနောက်ဆင်ရမှာကတော့မုတ်တုံလေအားဆက်ပြီးအားကောင်းနေတာကြောင့်နောက်နှစ်ရက်လောက်ထိမြန်မာနိုင်ငံမြဝကျွန်းပေါ်ဒေသတွေမှာမိုးဆက်လက်ကောင်းနေမှာဖြစ်တဲ့အကြောင်
းလက်ရှိကတော့မုတ်တုံလေအနေနဲ့ဆိုတော့မုတ်တုံလေအားတင်းနေရပြီးအားကောင်းနေတော့နော်အားကောင်းနေတဲ့လက်ရှိဒီကောင်းရန်ဒေသတွေမှာတော့ကျပန်နေမှာပေါ့နော်ဟိုးပုံနေ
မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးဦးကသတိပေးထားတာပါဒီသတင်းနဲ့အတူကြောက်ဖြူရင်းနှင်းစိတ်ကန်းစီမံကိန်းပမာဏကိုမြန်မာဘက်ကတိတိတတ်တာရှင်းချလိုက်တဲ့အကြောင်းသတင်းလွှာအစ်စ်မြင့်ပညာဥပဒေမူကြမ်းကိုပြန်လည်ရေးဆွဲတဲ့နေရာမှာကျောင်းသားတက်မကရိဘက်ကတောင်းဆိုတဲ့အချက်၃ချက်ကိုသဘောတူညီမှုရခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့ကျန်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင
်။ဇင်ဘာဝေနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းဒီကရုံးနေ့အတွင်းစစ်တပ်ရဲ့ကန့်တွဲဖြစ်ရှင်းမှုတွေပေါ်လူခွင့်ရေးလှုပ်ရှားသူတွေကဒီနေ့ပဲပြစ်တင်ဝေဖန်လိုက်ကြပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့ထုတ်ပြန်မှုချိန်ချင်ကြနေတဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုမကြာခင်ထုတ်ပြန်မယ်အကြောင်းပြောဆိုခဲ့တာပါ။ရွေးကောက်ပွဲရလဒ်မထုတ်ပြန်နိုင်သေးတဲ့ပေါ်မင်းကုန်းထုတ်ရမှာတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအီမန်နျူအယ်မက်ဒဲကမယူသားတဲ့လုပ်ရည်တွေဘာမှမရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဥပဒေအရရွေးကောက်ပွဲရလဒ်ကိုလာမယ့်စနေနေ့ဩဂုတ်လ၄ရက်နေ့ထိနောက်ဆုံးထားကြေညာခွင့်ရှိခြင်းရှိတဲ့အကြောင်းလဲကော်မရှင်တာဝန်ရှိသူတွေကပြောဆိုထားတယ်လို့မကြာခင်မှာထုတ်ပြန်သွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ကြတာပါ။အမရယူကောက်ပွဲမှာရှင်ပြိုင်ခဲ့တဲ့တိုက်ခိုက်ကောင်းဆောင်နယ်စင်ချမိဆာကတော့အနံ့ရရောက်တင်းလာနေမှာကြီးညာထားပြီးရာနဲ့ချီရဲ့တိုက်ခိုက်ထောက်ခံသူတွေကလည်းရွေးကောက်ပွဲကော်မရှင်ရုံးရှိမနေ့တုန်းကဆန္ဒပြခဲ့ကြပါတယ်ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေကဂဲရီနဲ့ပေါက်တာခံခဲ့ကြတဲ့ရဲတွေကတော့မြေကြီးရုံးဘုံနဲ့မိသက်ပိုက်တွေတုံးပြီးလူစုခွဲခဲ့ကြတာပါဒီနောက်မှာတော့ကားတွေနဲ့ရောက်လာတဲ့စစ်သားတွေကလမ်းပေါ်မှာပဲလူတွေကိုရိုက်နှက်တာပြစ်ခတ်တာတွေလည်းတွေ့ရပါတယ်ဒီနေ့မနေ့မှာတော့စစ်သားတွေနဲ့ရဲတွေကလမ်းတွေကိုရှင်းလင်းပြီးဆိုင်တွေကိုလည်းဆော့ဆော့ပိတ်အိမ်ပြန်မှုပြောထားတဲ့အတွက်မြို့တော်ဟာရီကလူစီကားရချက်ချနေရမှာထူးထူးခြားခြားတိတ်ဆိတ်နေပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားအနေနဲ့အမေရိကန်ကြာဆုံးစစ်သည်ရုပ်လောင်းအကျဉ်းချံတွေကိုပြန်ပို့ပေးတဲ့အတွက်ကင်ဂျွန်အန်ကိုကျေးဇူးတင်လိုက်ပါတယ်သမ္မတထရမ့်ကသူနဲ့တွေ့ခဲ့စဉ်မြောက်ကိုရီးယားကောင်ဆောင်ကင်ကတိပေးထားတဲ့အတိုင်းဒီကိုရီးယားစစ်ပွဲတွင်ကြာခဲ့တဲ့အမေရိကန်ရုပ်လောင်းအကျဉ်းချံတွေကိုစပြီးပြန်ပို့ပေးလိုက်တဲ့အတွက်ကျေးဇူးတင်ပါတယ်လို့အင်တာနက် Twitter ကနေမနေ့ကရေးလိုက်ပါတယ်သူစာကြောင်းဆုံးမှာကင်နဲ့မကြခင်ကတွေ့မကြခင်မှာထပ်တွေ့ကြသေးတာပေါ့လို့သမ္မတထရမ့်ကရေးသားခဲ့တာကြောင့်ပြီးခဲ့တဲ့လကဒီကောင်းဆောင်သူစင်ကာပူမှာတွေ့ဆုံခဲ့တာရဲ့နောက်ဆက်တွဲအဖြစ်နောက်တစ်ခါတွေ့ဖို့စိတ်ဝင်စားမှုရှိတယ်ဆိုတဲ့ဟန်ပေါ်နေပါတယ်အခုလို့သမ္မတထရမ့်ပြောလာတာကလူသမ္မတမိုက်ပန်စ်အနေနဲ့ဟာဝိုင်ပြည်နယ်ကိုရောက်လာတဲ့ကျွန်းချံအမေရိကန်စစ်သည်55လောင်းအမိမြေပြန်သစ်ဆောင်နေတဲ့အခမ်းအနားဥဆောင်ကျင်းပပေးပြီးနိုင်ပိုင်းတွင်ဖြစ်လာခဲ့တာပါကိုရီးယားစစ်ပွဲအတွင်းစစ်သူပေါင်းအမေရိကန်စစ်သည်9,900ပျောက်ဆုံးခဲ့ပြီး9,300ခန့်ကမြောက်ကိုရီးယားမှာကျန်နေတုံးပဲလို့အများကယူဆထားကြပါတယ်။ဒီဟဝါယီအခမ်းအနားမှာဒုသမ္မတပန့်စ်က1950ကနေ53ခုနှစ်တွင်ဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းကျဆုံးခဲ့တဲ့အမေရိကန်စစ်သည်ရုံလောင်းအကျဉ်းချံတွေကိုပြန်ပို့ပေးဖို့သမ္မတထရမ့်အနေနဲ့မြောက်ကိုရီးယားကောင်ဆောင်ကင်မနက်ဇွန်လမှာတွေ့တုံးကကတိရအောင်ယူခဲ့ပြီးအခုလိုဖြစ်လာတာပါလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်ရဲ့သွင်းကုန်ကတိုးမြင့်သတ်မှတ်မှုတွေဟာကမ္ဘာတဝန်းမကျေနပ်မှုတွေသာပေါ်ပေါက်လာနိုင်ကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်ဆွေးရကသွင်းကုန်ကို25ရာခိုင်နှုန်းတိုးမြင့်မှုချင်းချောက်နေချိန်မှာပဲတရုတ်နိုင်ငံကသတိပေးလိုက်တာပါတရုတ်ကွန်ပျူတာစီးတွေပေါ်ဆယ်ရာခိုင်နှုန်းအခွန်ကောက်မဲ့အစီအစဉ်ကို25ရာခိုင်နှုန်းအထိတိုးမြင့်ရေးစဉ်းစားဖို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုထားတဲ့အကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တစ်စာကမနေ့ကပြောဆိုထားပါတယ်တရုတ်နိုင်ငံဘက်ကအပြောင်းလဲလှုပ်ဆဲချင်တာတွေကိုအမေရိကန်ကရှင်းရှင်း လင်းပြောထားပေမဲ့တရုတ်နိုင်ငံဘက်ကဥပဒေနဲ့မညီပဲအမေရိကန်အလုပ်သမားတွေစိုက်ပျိုးမွေးမြူရေးသမားတွေစီးပွားရေးလုပ်ငန်းတွေထိခိုက်နစ်နာအောင်လုပ်ခဲ့တဲ့အကြောင်းလဲကုန်သွယ်ရေးကိုယ်စားလှယ်ကပြောဆိုခဲ့တာပါ။အမေရိကန်ကနောက်ထပ်ခုနှစ်တိုးကောက်ဖို့ချိန်ချမှုအပေါ်မှာတော့တရုတ်နိုင်ငံကအပြင်းထန်တုံ့ပြန်ခဲ့သလိုတရုတ်နိုင်ငံရဲ့အကျိုးစီးပွားကမ္ဘာတစ်ဝန်းလွတ်လပ်စွာကုန်သွယ်မှုနဲ့တည်ငြိမ်မှုတွေကိုကာကွယ်ဖို့တံပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းလဲပြောဆိုထားပါတယ်။အမေရိကန်ကကမ္ဘာကြီးတွေထက်သွင်းမစင်စားပဲတရုတ်နိုင်ငံပေါ်အနုနည်းအကျဉ်းတွေသုံးပြီးထိရောက်မှုမရှိတဲ့လုပ်ရက်တွေလုပ်ခဲ့တာကြောင့်ကုန်သွယ်ရေးစစ်ပွဲကိုမလိုလားတဲ့ကမ္ဘာတစ်ဝန်းကမချေနှက်မှုတွေနဲ့သာကြောရမှာဖြစ်တဲ့အကြောင်းလဲတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကလည်းတွင်းကုန်ကုန်တုံ့ပြန်မှုတွေနဲ့ကုန်သွယ်ရေးမညီမျှမှုတွေကိုခုံနဲ့တုံ့ပြန်ကောက်ခံပြီးတော့ဖြေရှင်းလို့မရနိုင်တဲ့အကြောင်းအရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံညီလာခံမှာအလို့သဘောဆွေးနွေးမှုအတွင်းဒီကနေ့ပဲပြောဆိုသွားပါတယ
်။ကက်သလစ်ခရစ်ယာန်ကျောင်းတော်ရဲ့သင်ကြားမှုတွေမှာသေတံအဖြစ်ပေးတာဟာလက်ခံနိုင်တဲ့စီရင်ချက်မဟုတ်ကြောင်းပြင်ဆင်သင်ကြားဖို့ပိုယန်မင်းကြီးဖရန်စစ်စာညွှန်ကြားလိုက်ကြောင်းဗာတီကန်ကျောင်းတော်ကဒီနေ့ပဲကြေညာလိုက်ပါတယ်။ကက်သလစ်ခရစ်ယာန်ဘာသာပိုင်ပိုယန်မင်းကြီးကသူ့သဘောထားကိုထင်ရပြီးပြင်ဆင်လိုက်တဲ့သင်ယူသင်မှာတော့အများပြည်သူကိုကာကွယ်နိုင်ဖို့တချို့ရာဇဝတ်မှုတွေမှာသေဒဏ်အဖြစ်ပေးတာကသင့်တော်တယ်လို့ကာလကြာရှည်လက်ခံခဲ့ပေမဲ့ကြီးလေးတဲ့ရာဇဝတ်မှုကြီးတွေကျူးလွန်ခဲ့ပြီးနောက်မှာတော့လူသားအဖြစ်ဂုဏ်သိက္ခာမဆုံးရှုံးနိုင်သေးတဲ့အကြောင်းသဘောပေါက်လက်ခံမှုတွေအရင်ထက်ပိုများလာကြောင်းပြင်ဆင်ထည့်သွင်းထားတာပါ။အဖြစ်ကြီးလွန်သူတွေအနေနဲ့အမှားကိုပြင်ဆင်နိုင်တဲ့အခွင့်အလမ်းလုံးဝမဆုံးရှုံးစေဘဲထိရောက်တဲ့နည်းတွေနဲ့ထိမ့်သိမ်းထားနိုင်တဲ့စနစ်တွေရှိနေပြီဖြစ်ကြောင်းလည်းဒီစင်ညာချက်မှာဖော်ပြထားပါတယ်။တကယ်တော့တေတန်ဟာလူသားတို့ရဲ့ဂုဏ်သိက္ခာကိုတတ်ခိုက်မှုဖြစ်ပြီးကမ္ဘာတဝန်းတေတန်စီရင်မှုတွေပပျောက်ရေးကက်သလစ်ကျောင်းတော်ကဝိုင်းဝန်းကြိုးပမ်းသွားမှာဖြစ်ကြောင်းကိုလည်းဒီသင်ယူသင်မှာဖော်ပြထားပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီ American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ဟာနျူကလ িয়ার လက်နက်ဆွံ့လို့ရေးမြောက်ကိုရီးယားကိုဖိအားပေးဖို့နဲ့လွတ်လပ်စွာကုန်သွယ်ရေးတိုးမြှင့်မှုတွေကိုအာရုံစိုက်လိမ့်မယ်လို့မျှော်လင့်ထားတဲ့ခီးစဉ်အစဖြစ်ဒီကနေ့မလေးရှားမှာရောက်နေပါတယ်။ဝန်ကြီး Pompeo ရဲ့အာရှခီးစဉ်မှာလိုက်ပါသွားတဲ့နိုင်ငံရဲ့ဝန်ကြီးဌာနကြီးတဲ့အရာရှိတယောက်ကတော့မြောက်ကိုရီးယားဘက်ကဆောင်ရွက်ရမယ့်တာဝန်တွေတိုင်းမလုပ်တဲ့ပေါ်စိုးရိမ်နေကြောင်းပြောဆိုခဲ့တာပါ။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ပြီးခဲ့တဲ့ဇွန်လနဲ့ထိပ်သီးတွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေဆွံ့လို့ဖို့အကောင်းမြင်သဘောထားတွေထွက်ပေါ်ခဲ့ပေမဲ့တကယ်နဲ့ဆောင်ရွက်နေတဲ့အထောက်အထားခိုင်ခိုင်မာမာတော့မတွေ့ရပါဘူး။ American ပြည်တော်စုအရှိတ်ကန်ယူရန်အထိရောက်နိုင်တယ်လို့ဆိုတဲ့တက်ချင်းဖြစ်မစ်ဆိုင်းတုံးကိုသူတေသနာစမ်းသပ်တိစောက်ခဲ့တဲ့စက်ရုံမှာပဲမစ်ဆိုင်းတုံးတည်းဆက်လက်တိစောက်နေတဲ့လက္ခဏာတွေတွေ့ရနေရတယ်လို့ American ထောက်လိုင်းတိုင်ဝမ်ကယုံကြည်ထားတဲ့အကြောင်းလဲ Washington Post သတင်းစာကြီးကအင်္ဂါနေ့မှာဖော်ပြခဲ့ပြီးနောက်မှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေပေါ်စိုးရိမ်မှုတွေလည်းတကြောပြန်ပေါ်ပေါက်လာခဲ့တာပါ။စင်ကာပူနိုင်ငံမှာဒီသတင်းပတ်နောက်ပိုင်းကျင်းပမဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံနဲ့အစည်းအဝေးတွေအတွင်းမှာလဲမြောက်ကိုရီးယားအရေးကိုနိုင်ငံရေးဝန်ကြီးကအဓိကဆွေးနွေးပြလိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်
။အာဆီယံအရှိတောင်အရှနိုင်ငံများအဖွဲ့နဲ့တရုတ်နိုင်ငံတို့ကြားတောင်တရုတ်ပင်လယ်အတွင်းတိုက်ပွဲတွေမဖြစ်တမိုင်းဝင်မှုကြမ်းသဘောတူညီချက်ဒီနေ့ရသွားပါပြီ။တရုတ်နဲ့အာဆီယံ၄နိုင်ငံတို့အကြားဒီတောင်တရုတ်ပင်လယ်အတွင်းနယ်မြေငင်းပွားမှုတွေဖြစ်လာခဲ့တာကြောင့်အာရှဒေသတွင်စစ်ပွဲတွေအထိဖြစ်မလာရေးလိုက်နာရမယ်လို့ထုံးလုံးဤအဆိုပြချက်ကိုအာဆီယံနဲ့တရုတ်တို့တကယ်တော့နှစ်ပေါင်းများစွာဆွေးနွေးလာခဲ့ကြတာကနေဒီတစ်ခေါက်စင်ကာပူအာဆီယံပွဲမှာတော့အခုလိုသဘောတူအတည်ပြုနိုင်ခဲ့တာပါ။Code of Conduct လို့ခေါ်တဲ့ဒီသဘောတူချက်မူကြမ်းရလိုက်တဲ့အပေါ်လက်ရှိအာဆီယံအဖွဲ့အလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan ကဒါဟာတမိုင်းဝင်တိုးတက်မှုကြီးဖြစ်တယ်လို့တရုတ်အာဆီယံထိပ်တန်းသံတမန်ဆွေးနွေးပွဲအဖွဲ့မှာပဲပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကလည်းအခုလိုမူကြမ်းအတည်ပြုချက်ရလိုက်တာကသတင်းကောင်းဖြစ်ပြီးထူးထူးခြားခြားအောင်မြင်မှုကြီးလည်းဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။တကယ်တော့တရုတ်အနေနဲ့ဒီနယ်မြေငင်းပွားနေတဲ့တန်တာကြောက်တန်းတွေကိုလူလူကျွန်းတွေဖြစ်တိဆောက်ပြီးဒီကျွန်းတွေပေါ်မှာလေရင်ပြေးလန်းသုံးခုမြေပြင်ကနေဝင်ရင်ဖြစ်မစိုင်းဒုံးကြည်စင်တွေနဲ့အခြားဆက်လက်နဲ့ကရိယာရန်တရားတွေတက်ဆင်ပြီးမှအခုလိုသဘောတူချက်ပေးလာတာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နိုင်ငံကာဘူးမြို့မှာပြစ်ဒဏ်ခံရပြီးသေဆုံးနေတဲ့နိုင်ငံသား၃ယောက်ရဲ့အလောင်းတွေကိုဒီနေ့မိုးလယ်ပိုင်းမှာပဲရဲတပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်။အိန္ဒိယ၊မလေးရှားနဲ့မက္ဆီတိုနီးယားနိုင်ငံသား၃ယောက်ကတော့ဒီနေ့အစောပိုင်းမှာပဲဖမ်းဆီးသွားခဲ့တာပါ။သေဆုံးသူ၃ယောက်ဟာကုမ္ပဏီပိုင်ကားအနေနဲ့ပုဂ္ဂလိကပိုင်ကားစင်းကိုသူတို့သဘောလျောက်ပြောင်းစီခဲ့တဲ့အကြောင်းနဲ့ပြည်ထောင်ဝန်ကြီးဌာနအရာရှိဘာဟာမားကပြောဆိုထားတဲ့အတွက်ဖမ်းဆီးခံရမှုမှာသူတို့နဲ့တည်ရလူတစ်ယောက်ကပူးပေါင်းကြံစီခဲ့ပုံရတယ်လို့လည်းယူဆရပါတယ်။အမှုကတော့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပြီဖြစ်ကြောင်းလည်းပြည်ထောင်ဝန်ကြီးဌာနအရာရှိကပြောပါတယ်။သူတို့၃ဦးဟာမြို့ရဲ့အရှေ့ပိုင်းအမှတ်9နယ်မြေထဲမှာဖမ်းဆီးခံခဲ့ရပြီးအလောင်းတွေကတော့မြို့ရဲ့တောင်ဘက်ပိုင်းမှာတွေ့ရှိခဲ့တာဖြစ်ကြောင်းလည်းကပူးမြို့တော်ရဲ့တပ်ဖွဲ့ပြောခွင့်ရကပြောဆိုခဲ့ပါတယ်။သေဆုံးသူ၃ဦးဟာကဘာတဝမ်းအစားအသောက်နဲ့ဝန်ဆောင်မှုပေးနေတဲ့ဆိုရက်ဆိုနိုင်ငံတကာကုမ္ပဏီမှာအလုပ်လုပ်နေကြတဲ့သူတွေဖြစ်ပါတယ်။ဒီတပ်ဖြတ်မှုအတွက်ကတော့ဘယ်သူမှသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာတာမျိုးတော့မရှိသေးပါဘူး
။အီရန်နိုင်ငံအနေနဲ့ပါရှန်ပင်လယ်ကွေတဲ့ဆေးလေ့ကျင့်ခန်းတစ်ခုမကြာခင်စဖို့ဖြစ်နေပြီးဟာမတ်စီလက်ကြားကိုပိတ်ပစ်နိုင်တဲ့အစွမ်းကိုပြဖို့ရှိနေပါတယ်။ဒီပါရှန်ပင်လယ်ကွေ့ကနေအာရေဗီယာပင်လယ်ကိုအရှေ့အလယ်ပိုင်းကရေနံတင်ပို့ရမှာအထူးလမ်းကြောင်းဖြစ်တဲ့ဒီဟာမတ်စီလက်ကြားကိုပိတ်ပစ်မယ်လို့အီရန်ကမကြာခင်ကပဲချိန်ချောက်ခဲ့မှုပါတယ်။အရှေ့အလယ်ပိုင်းကအမေရိကန်တပ်တွေကိုခုတ်ခဲ့ရတဲ့အမေရိကန်လယ်ပိုင်းစစ်ဌာနချုပ်ပြောခွင့်ရရေတပ်ဗိုလ်ကြီးဘီလ်အာဘန်ကအခုလိုအီရန်ရေတပ်ရဲ့အာရေဗီယာပင်လယ်ကွေ့ဟာမတ်စီလက်ကြားနဲ့အိုမန်ပင်လယ်ကွေ့တွေမှာလှုပ်ရှားမှုတွေတိုးမြင့်လာတာကိုသိထားပြီးသားဖြစ်တယ်လို့ဆိုပါတယ်။ပြောကွန်ရဘူဂျီအဘန်ကဆက်ပြီးဒီအီရန်ရဲ့ရောင်းလွှဲရှာမှုတွေကိုမျက်ခြင်မပြတ်နေကဆက်ဆောင်ချင်နေပြီးနိုင်ငံတကာရေကြောင်းလိုင်းထဲမှာလွတ်လပ်စွာရေကြောင်းသွားလာနိုင်တဲ့လွတ်လပ်စွာကုန်စည်စစ်ဆင်နိုင်ရေးအတွက်တည်ကြဆဲဖို့မိတ်ဖက်နိုင်ငံတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါ။အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အကျွေးပြိမဲ့အရေးဆိုရင်ကြောင့်ကြောက်ဖြူရည်နဲ့စိတ်ကန်းစီမံကိန်းပမာဏကိုမြန်မာဘက်ကတိတိတသာရှော့ချလိုက်ပါတယ်။တရုတ်နိုင်ငံပိုင် CITIC Group ကလုပ်ပိုင်ခွင့်ရထားတဲ့ကြောက်ဖြူရည်နဲ့စိတ်ကန်းစီမံကိန်းရဲ့အလားအလာပုံမူတည်ပြီးတပြေးပြေးတိုးချဲ့သွားဖို့အစီအစဉ်ဖြစ်တယ်လို့တာဝန်ရှိသူတွေက Reuters သတင်း Agency နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။မတ်သိငီထိုက်ကပြောပြပေးမှာပါ
။တရုတ်နိုင်ငံပိုင်CITIC Group ကတိစောက်ခွင့်ရထားတဲ့ရခိုင်ပြည်နယ်ကြောက်ဖြူရေနံစိတ်ကန်းစီမံကိန်းကိုမူလကတင်မောကြောက်ချရနာရနေရာ10ခုထိတိစောက်ဖို့ရည်မှန်ထားရကနေအခုတော့2ခုထိရှော့ချတိစောက်ဖို့ဆုံးဖြတ်တယ်လို့ဗနိုင်းရေးဝန်ကြီးဌာနဒုတိယဝန်ကြီးလက်ဖြင့်ကြောက်ဖြူရေနံစိတ်ကန်းစီမံကိန်းကိုဦးဆောင်ညှိနှိုင်းနေတဲ့ဦးဆက်အောင်က Riders နဲ့တီးသန့်မေးမြန်းကမ်းမှာပြောဆိုလိုက်ပါတယ်စီမံကိန်းအရွယ်အစားကိုရှော့ချလိုက်တာကြောင့်မူလကဒေါ်လာသန်း 9,300 ကုန်ကြခန့်တိစောက်ဖို့စီစဉ်ထားတာကနေအခုတော့ဒေါ်လာသန်း 1,300 ပဲကုန်ကြတော့မှာဖြစ်ပြီးမြန်မာအတွက်ဗန္ဓာရေးအရာစွန့်စားရမှုနည်းသွားစေမယ်လို့စီးပွားရေးပညာရှင်ရှောင်းထန်းနဲ့ကလည်း Writers ကိုပြောဆိုပါတယ်တရုတ်ရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုမြန်မာဘက်ကတိတိတသားအရွယ်အစားရှော့ချလိုက်တဲ့အပေါ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂုံရှောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။中方支持中国的企业与缅方按照平等协商互利共赢的原则。
ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေတိုးတက်ရေးဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအားပေးမြင့်တည်ရေးနဲ့စီမံကိန်းတွေကိုလေလံဆွဲတာတွေမှာတန်းတူညီမျှမှုရှိရှိနှစ်ဖက်အကျိုးတူဖြစ်ရေးအခြေခံအားဖြင့်မြန်မာနဲ့တိုင်ပင်ဆွေးနွေးဖို့တရုတ်လုပ်ငန်းကြီးကိုကျွန်တော်တို့အနေနဲ့အားပေးတိုက်တွန်းပါတယ်။အခုအချိန်ထိကျွန်တော်တို့တည်ထားသလောက်တော့စီမံကိန်းအပေါ်မှာနှစ်ဖက်လုပ်ငန်းဆိုင်ရာညှိနှိုင်းနေကြပါတယ်။ညှိနှိုင်းနေကြစေပါ
။နှစ်ဖက်တို့လက်တွေ့အကောင့်ထဲဖော်ရေးကိစ္စတွေကိုညှိနှိုင်းဆွေးနွေးနေစေဖြစ်တယ်လို့လဲဒုတိယဝန်ကြီးဦးဆက်အောင်ကပြောဆိုပြီးစီမံကိန်းနဲ့ပတ်သက်တဲ့တခြားအသေးစိတ်အချက်လက်တွေကိုတော့ထုတ်ဖော်မပြောပါဘူး။ကြောက်ဖြူအထူးစီးပွားရေးဆောင်တိဆောက်ရေးစီမံကိန်းကိုအရင်သမ္မတဦးသိန်းစိန်လက်ထက်2015ခုနှစ်ဒီဇင်ဘာလထဲမှာတရုတ်ရဲ့ CITIC လုပ်ငန်းစုကတင်တာအောင်မြင်သွားတာဖြစ်ပါလေရှင်
။မှတ်သိငီထိုက်ပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့အစစ်မြင့်ပညာဥပဒေမူကြမ်းကိုပြန်လည်ရေးဆွဲတဲ့နေရာမှာကျောင်းသားသမဂ္ဂတွေပါဝင်ခွင့်ရရှိဖို့ပညာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေ၊လွှတ်တော်ပညာရေးကော်မတီတွေနဲ့ကျောင်းသားသမဂ္ဂကိုယ်စားလှယ်တွေမနေ့ကနိုင်ပေါင်းများစွာအကြိတ်နဲ့ဆွေးနွေးခဲ့ရပြီးကျောင်းသားသမဂ္ဂတွေဘက်ကတောင်းဆိုတဲ့အချက်၃ချက်ကိုသဘောတူညီမှုရခဲ့ပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါရဲ့ရှင်
။ ညာယုံညီဌာနကိုဇလဲတွေနဲ့တက္ကသိုလ်ကျောင်းသားတမကကိုဇလဲတွေအစိမ့်မြင့်ပညာရေးဥပဒေမူကြမှာအတူတူပူးပေါင်းပြင်ဆင်ရေးဆွဲနိုင်ဖို့နေပြည်တော်အစိမ့်မြင့်ပညာဦးစီးဌာနမှာမနေ့ကနိုင်ပေါင်းများစွာဆွေးနွေးခဲ့ကြပါတယ်။အဲဒီဆွေးနွေးပွဲမှာကျောင်းသားတမကတွေပါဝင်ရေးဆွဲခွင့်ရဖို့အချက်၃ချက်နဲ့သဘောတူညီမှုရခဲ့တာဖြစ်လို့နိုင်ငံတော်အလုံးမှာရှိတဲ့ကျောင်းသားတမက88ဖွဲ့ဒီရပိုင်းအတွင်းတည်ထောင်တွဲဆုံပြီးမူကြမ်းပြင်ဆင်ရေးဆွဲရေးအတွက်အကျိုးညှိနှိုင်းတိုင်ပင်သွားဖို့ရှိနေတယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့မန္တလေးတက္ကသိုလ်ကျောင်းသားတမကဥက္ကဋ္ဌကိုကျော်ဝင်းစိန်ကပြောပါတယ်။
အဲ့ဒီမူကြမ်းအဟောင်းလို့ပြောတယ်။ဒီငွေစရလက်ထံမှာရှိတဲ့မူကြမ်းအဟောင်းမရှိဘူး။ဒါကိုကျွန်တော်တို့ကပြန်ပြီးပြန်ရမှာပေါ့နော်။ဟုတ်တယ်မြို့တော့တင်းတင်းရမှာဆိုတဲ့ဟိုပါပါဝင်ရေးဆွဲခွင့်ရတယ်ဒီလိုရမှာဆိုတော့တို့ဟိုအနေနဲ့ဒီငွေအဟောင်းကိုပြင်ဖို့လိုတယ်ပေါ့တို့ကိုယ်တိုင်ဝင်ခံဒီမိုကရေစီစံတုံးဒီဟာပြည့်စုံလို့ဆိုရင်ဒီငွေအဟောင်းကိုပြင်ဖို့လိုအဲ့အတွက်တောင်းတာတမကကိုယ်စီပါဝင်ခွင့်ရမယ်လို့ပြောရတယ်အဲဒါလည်းဆက်ရရတာကိုပြောရအောင်ဒါကို account form ပေါ်ဆိုတော့ကျွန်တော်စက်ပြီးဆောင်ပြရမှာပြီးတော့ဟိုဒီ basic တွေဆိုတာပြင်မပြင်ဘူးဆိုတော့ဒါအကြောင်းအရာနဲ့ဖြတ်ပြီးတော့မှဟိုတုံးခံမှာဒီနေ့နေ့နဲ့9ရက်နေ့မှာကျွန်တော်တို့အစီအစဉ်ရှိအေးစံနိုင်ငံတော်အတမကပြင်နာဆိုရင်ဒီအိတ်ကြီးကဆိုကြ
မနေ့ကနေပြီးတော့တွေ့ဆုံပွဲမှာသဘောတူညီမှုရခဲ့တဲ့အချက်၃ချက်စလုံးမှာအစိမ့်မြင့်ပညာဦးတွေမူကြံပြန်လည်ရေးဆွဲရင်နိုင်ငံတော်အလုံးမှာရှိတဲ့ចောင်းသားတွေကရွေးချယ်လိုက်တဲ့ចောင်းသားကိုယ်စားလှယ်တွေနဲ့ပညာရေးဝန်ကြီးဌာနကတောင်းရှိသူတွေအားလုံးပါဝင်ရေးဆွဲနိုင်ဖို့ကိုအဓိကရည်ရွယ်ထားတာပါအဲ့ဒီ၃ချက်ပေါ်မူတည်ပြီးဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေကိုလာမယ့်၄ရက်နဲ့၅ရက်မှာចောင်းသားတမကတွေမျက်နှာစုံကြည့်ဆွေးနွေးသွားမယ်လို့နေပြည်တော်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ចောင်းသားတမကကိုယ်စားလှယ်တဦးဖြစ်တဲ့ဒဂုံတက္ကသိုလ်ចောင်းသားတမကဥက္ကဋ္ဌကိုနန်းလင်းကပြောပါရစေ
။အဲ့ဒီရက်ကမှတော့ကျွန်တော်ထင်ပါတယ်အဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးဆက်လက်ပြီးဦးဆောင်မဲ့ကိုယ်ရေးအဖွဲ့တွေကုမ္ပဏီတွေတော့ပေါင်းနေတာပါနော်။ဒါတော့မနေ့ကဆွေးနွေးတမကဆွေးနွေးကြတဲ့ကိုယ်စားလှယ်များရဲ့၃၀ဆက်ကိုတက်ဆိုင်နေတာပါ။ဒီကောင်းကားတွေရေပေါင်းမှုကအင်မတန်ကြီးကျယ်။အဲဒီကောင်းကားတွေရေ capacity လေးအင်မတန်ကြီးကျယ်။အဲဒီတော့မနေ့ကဆွေးနွေးပွဲမှာဒီညောင်နဲ့တူရဲ့ဆွေးနွေးပွဲမှာကျွန်တော်တို့ကောင်းကားတွေ capacity ဖြည့်ဖို့အတွက်ဆွေးနွေးပွဲတွေဝင်ဖို့ဆိုရင်ကျွန်တော်ဆက်ပါလာတယ်။ဟုတ်ကဲ့
။လက်ရှိစစ်မြေပညာဥပဒေကြမ်းမှာဘိုးချုပ်ကင်မှုများပြီးကျောင်းသားနဲ့ဆရာမကိုယ်စားလှယ်တွေပါဝင်ဆွေးနွေးခွင့်မရတော့လို့အမျိုးသားပညာရေးဥပဒေကိုကျော်လွန်ရေးဆွဲထားရတဲ့အတွက်ကျောင်းသားတမကကိုယ်စားလှယ်တွေကပြန်လည်ရေးဆွဲရေးမှာပါဝင်နိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။
ကိုယ်စော်တဲ့တရင်ပြပို့ထားတာပါအခုဆက်ပြီးတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ဒေါ်ရရှင်ရရှင်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ယိုယွင်းနေကြောင်းနိုင်ငံတော်သမ္မတဦးဝင်းမြင့်ကမကြားသေးခင်ကပဲသတိပေးလိုက်ပါတယ်တရုတ်ဆောင်အောင်ရွှေထွေးတည်ဆုံခဲ့မှုမှာဆွဆွဲခင်ရသူတွေကိုကြေးအပြီးပြန်လွတ်ပေးလိုက်တဲ့အတွက်ကိုယ်လေးရောဝေဖန်တဲ့တွေထွက်ခဲ့ပြီးတဲ့နောက်သမရကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်ချင်းနေသည့်စိုက်နေပြီလဲဆိုတာကို VOE စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့မြမတရားရေးစနစ်နဲ့ပတ်သက်လို့ကိုတွေ့အထွေထွေနေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရစေ။ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်9999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
စနေနေ့ညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာရာသီဥတုအခြေအနေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်တစ်ပုဒ်ကိုဆက်လက်တင်ဆက်ပေးချင်ပါတယ်။မုတ်တုံလေအားဆက်လက်ပြီးအားကောင်းနေတာကြောင့်နောက်နှစ်ရက်လောက်အထိမြဝကျွန်းပေါ်ဒေသတွေမှာမိုးဆက်လက်ကောင်းနေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗီဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။လက်ရှိချိန်မှာတော့စစ်တောင်းမြစ်နဲ့တန်လွင်မြစ်တို့ကစိုးရင်ရေမှအထိရှိနေသေးတယ်လို့ပြောပါတယ်။အပြည့်အစုံကိုကိုကောင်းဆန်ဟင်းကပြောပြပေးမှာပါ။
မုတ်တုံလီအားဆက်လက်ပြီးအားကောင်းနေတာကြောင့်ကချင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်နဲ့မြဝကျွန်းပေါ်ဒေသတွေမှာနောက်နှစ်ရက်လောက်အထိမိုးအားကောင်းနေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗီဒညွှန်ကြားရေးမှူးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးထားပါဗျာ။ဒီ
ရှိရတော့မုတ်တုံလီအနေနဲ့ဆိုတော့မုတ်တုံလီကအားတင်းနေရပြီးအားကောင်းနေတော့နော်။အားကောင်းနေတဲ့ဒီရှိဒီကန်ရန်ဒေသတွေမှာတော့ဒီဂျပန်နေမှာပေါ့နော်။ဟိုးပုံနေတဲ့နေသားမျိုးရှိတယ်ပေါ့နော်။ဒီနောက်နေ့နောက်ထီတော့ကျွန်တော်တို့ရခိုင်ပြည်နယ်မော်ကရင်ပေါ့နော်ဒီဒေသတွေမှာမိုးဆက်ပြီးတော့ပုံနိုင်နေတယ်ပေါ့နော်နောက်တစ်ခါတော့ဒီရှမ်းပြည်နယ်တို့မှာတော့နောက်နေ့ရောက်မှာတော့မိုးပိုလာနိုင်တဲ့အနေအထားမျိုးတွေရှိတယ်ပေါ့နော် လက်ရှိမှာတော့ဒီဒီကချင်ပြည်နယ်တို့လမ်းလိုက်နေတာကြီးထပ်မှန်းတို့ကတော့နေရာလမ်းများတော့ရောင်းနေနောက်တစ်ခုကတော့မြဝကျုံတို့နေသားတွေဖြစ်တဲ့ရန်ကုန်အခုနေရာတွေနော်ဒီကစားမှလည်းနေရာလမ်းများတော့ရောင်းနေတဲ့နေရာတွေရှိတယ်
လက်ရှိအချိန်မှာတော့စတောင်းမင်းနဲ့တလွင်မြစ်တို့ကတော့စိုးရိမ်ရေမဲအထီရှိနေသေးတယ်လို့လည်းသူကစက်ပြောပါရယ
်လက်ရှိကတော့စိုးရိမ်မဲထက်မှဟိုကျော်နေတဲ့စကန်ကတော့ကျွန်တော်တို့စတောင်းမင်းမှာဆိုမှတ်ထောက်ပေါ့နော်အဲ့လိုမျိုးပဲဒီကျွန်တော်တို့တလွင်မြစ်ဒီဖမ်းမှာလည်းဒီမှာစိုးရိမ်မဲအထက်မှာသူလည်းငါးပြီကျော်တော့ရှိတယ်သူလည်းနောက်နောက်နေ့ကိုတပြေးလောက်ကျနေတယ်ပေါ့နော်အဲ့တော့ဒီတော်တော်များများတော့ဒါဆိုရင်မဲ့ငွေငွေမြင့်မှာသာမောင်းမှာတော့ဒီကတော့ဆိုရင်မဲ့ပုံဝင်ကျင်တော့မှာတော့ဒါတော့ရှိတယ်။ငါဆိုရင်မဲ့အထက်ကိုသူက5စင်တီမီတာ2စင်တီမီတာတော့တက်သွားနိုင်ပြီးသားဆိုရင်မဲ့ရှင်ရောင်းနိုင်တဲ့အနည်းမျိုးလေးတော့ရှိတယ်ဆို။နောက်တစ်ခုကတော့ဒီဆိုရင်မဲ့နောက်ကျတာတော့ဒီနှစ်တိုင်းကျောင်းတော့နည်းနည်းကတော့နော်
။ဇူလိုင်20ရက်ကစတင်ပြီးမိုးရေချိန်များပြီးမုံမီနဲ့ကင်းပြီးနဲ့ဘကိုးတိုင်းတို့ကမြစ်တွေမှာဆိုရင်ရေမဲ့အထက်ကျော်လွန်ပြီးရေကြီးရေရှင်တာတွေဖြစ်ပေါ်ခဲ့ပါတယ်။ကင်းပြည်နယ်ဗန်မြို့မှာတော့ရေအမှတ်ဟာ53နှစ်အတွင်းစံချိန်တွေမြင့်တက်ခဲ့ပြီးရေပိတ်င့်ပြည်သူ1000ကျော်အထိရှိခဲ့ပါတယ်
။ကိုကောင်းဆန်ဟိတ်ပါရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံကိုဗီဇာတုနဲ့ဝင်ရောက်လာတဲ့မြန်မာတွေကိုဖမ်းဆီးရမိတဲ့သတင်းကိုတင်ပြချင်ပါတယ်။ထိုင်းနိုင်ငံထဲကိုအလုလာလုကြတဲ့သူတွေအလေပတ်လာကြသူတွေဟာထိုင်းဗီဇာတုတွေလုပြီးဝင်ရောက်လာတဲ့အတွက်မြန်မာနိုင်ငံသား68ယောက်ကိုဇွန်လနဲ့ဇူလိုင်လထဲမှာဖမ်းဆီးမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ရန်ကုန်ကနေဗီဇာအတူလုပ်နေသူတွေကိုလည်းဖော်ထုတ်သွားမယ်လို့ဆိုပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံထဲမှာတရားဝင်အလုပ်လုပ်ကင်ဖို့အတွက်ကောအလဲဗီဇာနဲ့ကောဝင်ရောက်လာသူတွေဟာသူတို့ကင်ဆောင်ထားတဲ့နိုင်ငံကုလက်မှတ်မှာထိုင်းကိုဝင်ရောက်လာတဲ့ဗီဇာ3အတူတွေဖြစ်တယ်ဆိုတာကိုဖမ်းဆီးခံရပြီးတော့မှသိရှိခဲ့တာပါ။ဗီဇာရဖို့အတွက်ကိုယ့်ဘာသာကိုလျှောက်တဲ့အခါမှာခက်ခဲတာကြောင့်ပွဲစားတွေကနေတဆင့်လျှောက်ကြတဲ့သူတွေများပါတယ်။အဲ့ဒီအခါမှာဗီဇာတုံးနေဟာအတူဖြစ်နေတာတွေကြောင့်နေဆက်အဝင်နေမှာကောထိုင်းလေစိတ်အဝင်နေမှာပါဖမ်းဆီးခံရတာပါလူတရာလောက်နှီးပါလောက်ဖမ်းဆီးခံရတာမှန်ကန်ကြောင်းဒီကိစ္စအရေးယူဆောင်ရွက်ဖို့ထိုင်းနဲ့မြန်မာဆွေးနွေးမှုတွေလုပ်နေတယ်ဆိုပြီးမြန်မာတန်ယုံကအလုသမားတန်အရာရှိဦးအောင်မင်းကဆိုပါတယ
်ဟိုတခါကျွန်တော်တို့ဒီထိုင်းနိုင်ငံအစိုးရနဲ့မြန်မာနိုင်ငံအစိုးရတက်ဖက်နစ်ရဲ့ဒီနေ့ပညာရှင်များအစည်းအဝေးမှာပေါ့နော်အလုသမားနဲ့ဆိုင်တဲ့အဲဒီအစည်းအဝေးမှာတော့ကျွန်တော်တို့ဒီတို့ရနေပတ်သက်ပြီးတော့ဘယ်လိုမျိုးလုပ်ရမလဲဗျာ။နော်ခုနအသွားတော်မှာမြည်အပြန်ကျမှမြည်တဲ့ကိစ္စတွေနောက်ကျတော့ဒီအတုပေါ်နေတဲ့ကိစ္စတွေကိုဘယ်လိုလုပ်ရမလဲဆိုတော့ခုတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ဒီဆန်းနိုင်ငံနဲ့အလို့ပေါ့နော်ဟိုချိတ်ဆက်ပြီးတော့မှတော့ဒီပွဲစားတွေကိုတော့ကျွန်တော်တက်နေတယ်များတော့ဖမ်းထားရတယ်ဗျာ။မြည်တဲ့ဟာရဲ့တော်တော်များနေပေါ့နော်။ဟိုတက်နေတယ်များတော့ကျွန်တော်လည်းမြည်ထားတာရှိရပေါ့နော်။ဒီကျွန်တော်တို့လူကုန်တာစီရဲ့တက်ဖွဲ့နဲ့ပူပေါင်းပြီးတော့မှအလို့ဆောင်ရွက်လေတော့ရှိပါတယ်
။ရန်ကုန်မြို့ထိုင်းတန်ရုံအနီးမှာဖွင့်ထားတဲ့လက်ဖက်ဆိုင်တစ်ဆိုင်မှာဗီဇာပွဲစားတွေဟာတရားမဝင်တဲ့နီးနဲ့နိုင်ငံကုလက်မှတ်တွေပေါ်မှာဗီဇာအတုတွေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့လက်မှတ်အတုတွေကိုအခကျင်းွေယူပြီးလုပ်ပေးနေတာဖြစ်ကြောင်းရန်ကုန်မြို့ထိုင်းတန်ရုံကတာမတ်မစ္စတာချန်ဘွန်လောင်းကလည်းပြောဆိုတဲ့ရုပ်သံမှတ်တမ်းကိုထိုင်းသတင်းတွေမှာဖော်ပြထားပါတယ်။ရဲဘော်ချုပ်စူတီဖောင်းပြောဆိုသွားတာကတော့ဇွန်လ၁ရက်နေ့ကနေဇူလိုင်လ31ရက်နေ့အထိဗီဇာအတုနဲ့ထိုင်းနိုင်ငံအတွင်းဝင်ရောက်လာတဲ့မြန်မာနိုင်ငံသား68ဦးကိုစစ်ဆေးအရေးယူခဲ့ပြီးဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဝင်ရောက်လာသူတွေဟာအလဲဗီဇာအတုတွေနဲ့ပွဲစားတွေကပြုတ်လုပေးခဲ့တာလို့ဆိုပါတယ်။တဦးကိုဗီဇာအမြန်ကြီး2,600နဲ့ဘတ်ငွေအဖြစ်ဆိုရင်တော့တန်ဖိုး6,000ဘတ်လောက်ပေးပြီးလှုပ်လာခဲ့ကြတာလို့ဆိုပါတယ်။ယခုရက်ပိုင်းအတွင်းဖမ်းမိတာကတော့ဇူလိုင်လ29ရက်နေ့မှာလေကြောင်းနဲ့ဝင်ရောက်လာတဲ့မြန်မာနိုင်ငံသူမတ်ကေခိုင်ဦးဆိုတဲ့အမျိုးသမီးတဦးကိုဗီဇာအတုနဲ့ဖမ်းဆီးခဲ့ရမှာဒီအမျိုးသမီးကတော့ထိုင်းဝင်ခွင့်ဗီဇာအမြန်ရဖို့အတွက်ပန်းသီးခရီးသွားကုမ္ပဏီကလုပ်ပေးခဲ့တာဖြစ်တယ်လို့ဝန်ခံခဲ့ကြောင်းဩဂုတ်လ1ရက်နေ့ကလည်းထိုင်းလာအိုနယ်စပ်မှာမြန်မာနိုင်ငံသားအသက်38နှစ်အရွယ်စိုင်းသူရကျော်ကိုလည်းဗီဇာအတုကင်ဆောင်မှုနဲ့ဖမ်းဆီးလိုက်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းမြန်မာနယ်စပ်တပ်ပီနယ်အတွင်းကထိုင်းလူမျိုးပွဲစားတဦးကိုဗီဇာတုံးထုကအဖြစ်ဘတ်ငွေ2,000ခွဲပေးခဲ့ရကြောင်းစိုင်းသူရကျော်ကဝန်ခံခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းဝင်ရောက်လာခဲ့ကြတဲ့နိုင်ငံသားတွေအတွက်အခုလိုမျိုးထိုင်းဗီဇာအတုပလုပ်တဲ့သူတွေထိုင်းဗီဇာအတုနဲ့ဝင်ရောက်လာသူတွေဟာထောင်ဒဏ်တစ်နှစ်ကနေ10နှစ်အထိကြာခံရမှာဖြစ်ပြီးငွေဒဏ်အားဖြင့်2,000ကနေဘတ်ငွေ2,000လောက်အထိကြာခံရမှာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
ထိုင်းချီဆိုင် view ဤသတင်းတော့မအင်းမသတင်းပေးပို့ထားတာပါအခုဆက်လက်ပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ် ရေဘူးတွေကအစပိုက်တွေအစုံတစ်ခါသုံးပလတ်စတစ်တွေကနေရာတိုင်းမှာတုံးနေကြပြီးတဘာဝပတ်ဝန်းကျင်အပေါ်မှာချိန်ချောက်မှုဖြစ်စေပါတယ်ဒီကမ္ဘာလုံးဆိုင်ရာပြဿနာကြီးကိုကင်တွယ်ဖြေရှင်းရေးလူမှုအဖွဲ့အစည်းတွေနိုင်ငံတွေကဘယ်လိုကင်တွယ်ဖြေရှင်းနေသလဲဆိုတာကိုဒီသတင်းပတ်ရဲ့ plug in အစီအစဉ်အဖြစ် VOA အတွက်ဆောင်ရွက်ပေးနေတဲ့ Greta Van Susteren က American လွှတ်တော်အမတ်တွေ plastic ကုန်ထုတ်လုပ်ငန်းနောက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဆောင်ရွက်နေကြတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးထားပါတယ် VOA သတင်းတောက် Elizabeth Chanef ကကောက်နှုတ်စီစဉ်ထားတာကိုမတ်သိန်ကြီးထိုက်ကပြန်ပြောပြပေးမှာပါ
ကဘာမျက်နှာပြင်ရဲ့80ရာခိုင်နှုန်းကျော်ကိုလွှမ်းခြုံထားတဲ့သမုတ်တရားတွေထဲမှာအခုတော့ plastic တွေကြောင့်ညစ်ညမ်းမှုကပိုများလာပါတယ်။နှစ်စဉ်ဆိုသလိုသမုတ်တရားတွေထဲကို plastic metric ton ကြိမ်5တန်းကနေ12တန်းလောက်ထိရောက်နေတယ်လို့ပင်လယ်ပြင်ဆိုင်ရာသုတေသနမှုတွေကပြောကြပါတယ်။ရေပေါ်မှာအမိုက်တွေတောင်ပုံရာပုံမျောနေမှာပဲလို့တခါတလေတွေးမိကြမှာပါ။အမေရိကန်အစိုးရအမျိုးသားသမုတ်တရားနဲ့လေတုဆိုင်ရာစီမံခန့်ခွဲမှုဌာန NOT ရဲ့ယာယီညွှန်ကြားရေးမှူး Mark Dis ကတော့ဒီလိုမဟုတ်ဘူးလို့ပြောပါတယ်
။ Now it's actually not correct to be thinking of it as some sort of giant raft.
အရာမအပျက်စီးပုံကြီးတွေအမိုက်ပုံကြီးတွေမျောပါနေတာမျိုးလို့ထင်ရင်တော့ဒါကမှန်မှန်ပါဘူး။ဒီအပျက်စီးတွေအမိုက်တွေကလုံးဝပျောက်နေတာပါ။အပျက်စီးတွေဝဲထဲမှာလှဲ့ပတ်မျောပါနေတာမျိုးကိုပိုပြီးပုံဖော်ကြည့်လို့ရပါမယ်။တကယ်အေယာမဝဲကြီးပေါ့
အမေရိကန်ပြည်တော်စုကသဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးအဖွဲ့အစည်းတွေကတော့ဒေတာရင်းမြေချောင်းတွေပင်လယ်တွေတဝိုက်မှာအမိုက်ရှင်းလင်းရေးတဒက်တအားပတ်ဝန်းကျဖို့လူထုကိုတိုက်တွန်းပါတယ်ဒါပေမဲ့တခြားသဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေနဲ့မတူတဲ့အချက်ကကမ္ဘာသမုတ်တရားတွေတန်ရှင်းရေးကိစ္စကြောင့်ဘယ်နှစ်ဖက်ကလွှတ်တော်အမတ်တွေကြားစီးလုံးသွားစေတဲ့အနေအထားတစ်ခုအဖြစ်လဲ Safe Our Seas ပင်လယ်ပြင်ထိမ့်သိမ်းရေးဆိုင်ရာဥပဒေကိုပူရဲအဆိုပြုခဲ့တဲ့အထက်လွှတ်တော်အမတ်ဒန်ဆူလီဗန်ကပြောပါတယ
်။ What was really important about this bill it wasn't just bipartisan
ဒီဥရေကျနဲ့ပတ်သက်လို့တကယ်အရေးကြီးဆုံးအချက်ကပါတီကြီးနှစ်ခုလုံးထောက်ခံမှုတွေမဟုတ်ပါဘူးဒီကိစ္စကိုသဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့တွေနဲ့ကင်တွယ်ဆောင်ရွက်သွားမယ်ကုညီပေးနေတဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းအဖွဲ့တွေအများကြီးရှိနေပါတယ်လို့ပြောနေုံနဲ့မဟုတ်ပဲကုန်ထုတ်လုပ်ငန်းတွေကိုပါသွားပြီးဒီပြဿနာကတိတ်ကြီးတယ်ဒီပြဿနာကိုဖြေရှင်းတာမှာသူတို့လည်းပါဝင်ဆောင်ရွက်နိုင်တယ်ဆိုတာကိုပါပြောဆိုခဲ့ပါတယ
်။နိုင်ငံတကာအဆင့်၊ပြည်내အဆင့်နဲ့ဒေသန္တရအဆင့်အဖွဲ့အစည်းတွေအလုံးပူးပေါင်းဆောင်ရွက်မှုကလည်းအရေးကြီးတယ်လို့သမုတ်တရားထိန်းသိမ်းရေးအဖွဲ့ကဂျူလီယာရောဘတ်ဆန်ကပြောပါတယ်
We are putting more in than we are taking out right now and that is
ရှင်းလင်းနိုင်တဲ့ပမာဏထက်ဆွန့်ပစ်တဲ့ပမာဏကပိုများနေပါတယ်ဒါကပြဿနာပါတရင်းကောင်ကတော့ဒီပြဿနာကိုကျမတို့ကင်တွယ်နိုင်နေဆိုတာပါစက်မှုလုပ်ငန်းတွေအစိုးရတွေအနေနဲ့တာဝန်ယူဆောင်ရွက်နိုင်တဲ့အခန်းကဏ္ဍရှိသလိုတူးချင်းတယောက်ချင်းအနေနဲ့လည်းဒီပြဿနာကိုကင်တွယ်ဖြေရှင်းနိုင်ပါတယ်
။ကဘာတလွားကြိုတင်ကာကွယ်မှုနောက်ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အမိုက်စီမံခန့်ခွဲမှုပိုကောင်းလာအောင်ကူညီဆောင်ရွက်ပေးဖို့ကအဓိကဦးစားပေးလုပ်ရမယ့်ကိစ္စဖြစ်တယ်လို့ plastic ကုန်ထုတ်လုပ်ငန်းဆိုင်ရာကြွမ်းကျင်သူ Steve Russell ကပြောပါတယ
် It's not to say that countries that are putting in just a little bit shouldn't aim to do
ပင်နယ်တွေကိုအမိုက်တွေစွန့်ပစ်နေကြတဲ့နိုင်ငံတွေပိုပြီးကောင်းမွန်လာအောင်ရည်မှန်းဆောင်ရွက်လို့မရဘူးလို့တော့ပြောတာမဟုတ်ပါဘူးပင်နယ်တွေကိုစွန့်ပစ်ပစ္စည်းတွေဝင်ရောက်မှုပမာဏကိုတကယ်တမ်းကင်တွယ်လို့ရတယ်ဆိုရင်တော့စွန့်ပစ်ပစ္စည်းဝင်ရောက်မှုကို short ချပြီးရှင်းလင်းမှုကိုတိုးမြှင့်ဆောင်ရွက်မှုနဲ့စရပါမယ်Now ဆွန့်ပစ်ပစ္စည်းစီမံခန့်ခွဲနိုင်မှုမရှိသေးတဲ့ကမ္ဘာပေါ်ကဒေသတွေအရေးကိုကင်တွယ်ကြရပါမယ်
။ကမ္ဘာလုံးဆိုင်ရာပြဿနာကြီးကိုဖြေရှင်းမှုကဖြစ်နိုင်ခြေရှိတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့လည်းအမိုက်ကိုစနစ်တကျဆွန့်ပစ်တာမျိုးပြန်လည်အသုံးပြုတာမျိုးတဦးချင်းတယောက်ချင်းရဲ့အသိစိတ်နဲ့သာဖော်ဆောင်နိုင်မှာဖြစ်ပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွက်မှာတော့ကျမ်းမာရေးခန္ဓာမြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11783ညနဲ့လိုင်းဒိုမီတာ52 kHz 9335တို့ကနေထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမ်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်နဲ့အတူမွန်ပြည်သူတွေလူလားတောင်းတနေတဲ့မွန်နိုင်ငံရေးပါတီတပါတီတဲ့ပေါင်းစည်းရေးအပိသက်လှုပ်ဆောင်နိုင်ခဲ့ပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ်
။ဒီကခုကတခုဖြစ်သွားပြီပဲ။မဘုံမတင်ရုံတမင်ပဲရှိတယ်။နောက်နလာတော်တွင်တောင်းလာတော်တွင်တော်မင်းစင်းနဲ့ကွင်းနဲ့ဆင်အောင်
တိုင်းရင်တည်ရင်လွာကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အခုတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဓာတ်လိုက်ခြင်းနဲ့အရေးပေါ်ကဲတင်ခြင်းအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာလျှက်စစ်တက်လိုက်တာကြောင့်တည်ဆုံမှုတွေများလာချိန်မှာအိမ်နဲ့လုပ်ငန်းခွင်အပြင်လမ်းပေါ်မှာလျှက်စစ်လုပ်သားတွေပါဓာတ်လိုက်မှုတွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။လမ်းပတ်ဝန်းကျင်နဲ့လျှက်စစ်ဝန်ထမ်းတွေမှာဘာကြောင့်ဓာတ်လိုက်မှုတွေဖြစ်နေပြီးဘယ်လိုကာကွယ်သင့်ပါသလဲ။ဓာတ်လိုက်တည်ဆုံမှုလျှော့ချနိုင်အောင်ဘယ်လိုအရေးပေါ်ကဲတင်ပေးသင့်ပါသလဲ။ဒီအကြောင်းကိုရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသမှုဌာနကပါမောက်ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့သူခုဆရာဝန်ကြီးပါမောက္ခဒေါက်တာမမုံခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမတော်တဆပေါ့နော်လျှက်စစ်တက်လိုက်တာကနေတည်ဆုံမှုတွေအထိဖြစ်နေရတဲ့အနေအထားမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီအဖြစ်များတဲ့အိမ်တွင်းမှာဖြစ်တာနဲ့အလုပ်ခွင်မှာဖြစ်တဲ့အကြောင်းတွေကိုကျွန်တော်တို့ပြောခဲ့ကြတယ်ပေါ့ဆရာနော်အဲ့တော့ဒီတစ်ခေါက်မှာတော့ဒီ channel ပတ်ဝန်းကျင်မှာဖြစ်တဲ့အနေအထားနဲ့လျှက်စစ်လုပ်သားတွေကိုယ်တိုင်ဖြစ်နေတဲ့အနေအထားတွေကိုအဓိကထားပြောပြီးတော့အရေးပေါ်ဒီကယ်ဆယ်မှုနဲ့ပတ်သက်တဲ့ကိစ္စတွေကိုပါဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့တော့ပဝန်းကျင်မှာဖြစ်တဲ့အနေအထားကအဓိကဘာကြောင့်ဖြစ်ရလဲဆိုတာကိုစပြီးတော့ပြောပြပေးပါလား
။ဒါတော့လျှက်စစ်အနေနဲ့လူကျုပ်သိချာပဝန်းကျင်ဆက်တာတော့တော်တော်အရေးကြီးပါတော့နော်။ပဝန်းကျင်မှာကြတော့ဒါအားလိုက်နေတဲ့ခိုင်းကုစိတ်ဒီပေါ်တော့ကျွန်တော်ဗမာနိုင်ငံကတော့လျှက်စစ်ကျိုးတွေတဲ့နဲ့မြေရလေတွေကနေတွေ့တဲ့နဲ့မြေတိုင်နဲ့တွေ့တဲ့နဲ့မြေနဲ့တုံးနေပါတော့။ဒီမြင့်တဲ့နိုင်ငံတွေမှာတော့မြေအောက်မှာဒီတန်လျက်စစ်ကိုကာကွယ်နိုင်တဲ့ပိုက်တွေထဲမှာသူကသူသွားကြတယ်ပေါ့နော်။မြေအောက်ကနေတွေ့တဲ့စနစ်မဟုတ်သေးဘဲနဲ့တကယ်တော့တိုင်နေနဲ့ပဲတွေ့နေတဲ့စနစ်ကအရင်တော့အန္တရာယ်ကြီးတယ်။သူတို့ပြန်ကိုမျိုးတဲ့ဆိုရင်ပထမတဲ့ဒုတိယတဲ့လောက်နေရာတွေကဝရန်ဒါအနေထွက်လာရင်လျက်စစ်ကျိုးတွေရေတွေ့နေရတဲ့အခြေအနေမျိုးမှာရှိနေတာပေါ့နော်။ဒါဆိုရင်တစ်ပင်နေနဲ့လည်းကျိုးတွေနဲ့ချုပ်ချက်ခတ်နေတဲ့နေရာမျိုးတွေရှိတဲ့ပြင်တဘောကအန္တရာယ်ခုကြောင့်မဟုတ်ဘူးတစ်ပင်ကျိုးလိုပဲဖြစ်ဖြစ်အပူလုံကျဲပြီးတော့လျက်စစ်ဝါကျိုးတွေကပြတ်ကျတာပဲဖြစ်ဖြစ်ကမွေးနေတဲ့စားအလျေတခုခုကြောင့်ဖြစ်ကြတာဒီလိုအခြေအနေမျိုးတွေကအချိန်မြင့်ဖြစ်နိုင်တဲ့အခြေအနေမှာရှိတယ်။ဒါကြောင့်ကွာသတိလာသတိဆိုတဲ့သဘောမျိုးတော့အခုလိုလိုထားမှမဖြစ်လို့ဒီကစေနဲ့အပေါ်မှာဓာတ်ကြိုအောက်မှာရေဆိုတော့ဒီအခြေအနေကတော်တော်လေးတော့ဆက်ဆက်ကြဲကြဲရင်ဆိုင်နေရတဲ့အခြေအနေပေါ့။ဒါကြောင့်မလို့ရက်စစ်ဌာနတွေအနေနဲ့ကောကျွန်တော်တာဝန်ရှိတဲ့အနေနဲ့ဟောဒီအရာကို check လုပ်ဖို့နဲ့ပြုပြင်သင့်တဲ့စာထိုးသင့်တဲ့quality ကောင်းနေတာတွေနဲ့တကယ်တော့ပြန်လေပြုပြင်မှသာလေအနေနဲ့ပြေးမဲ့သဘောရှိအဲ့ဒီတော့ပဝန်းကျင်ကိုထွက်တာနဲ့မိုးရွာနေပြီးလေတိုက်နေပြီးအတိတ်ကျိုးနေရတဲ့ဘာတွေတွေ့ပြီးဒီလိုအခြေအနေမျိုးဆိုရင်ခရီးထားပြီးတော့လျှက်စစ်မကူးနိုင်တဲ့နေရာမျိုးတွေမြင့်နေနေရာမျိုးတို့ဒီလိုပေါ်ပေးရနေပြီးတော့ချုံချပြီးတော့သွားမယ်ဒီတကယ်တော့အဲ့လိုမဖြစ်သင့်ဘူးတကယ်တော့ဒါဒီအလုပ်ကတိတိကျကျပြန်ပြီးတော့ပြုပြင်နေတဲ့အခြေအနေမှာလို့ရှိ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးတစ်ခုဖြစ်တဲ့ဒီလက်စစ်ဝန်ထမ်းတွေပေါ့နော်ကိုယ်တိုင်ဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့
ကျွန်တော်သေးုံနေမှာတက်လိုက်လို့လာတယ်ဆိုရင်သူနေလိုက်တဲ့ဆာမှာအများကြီးပြုပြင်နေဝန်ထမ်းတွေဖြစ်နေတကယ်တော့လုပ်ငန်းခွင်မဖြစ်ပါဘူးသူတို့ကကျွန်တော်ဒီတက်တိုင်နေမှာမီးကျိုးတွေတွေ့တတ်ရတယ်ဆိုတော့အဲ့ဒီအခါမျိုးမှာတမတာတဲ့စီကန်းတွေတော့ဒေချာလိုက်နာတယ်နောက်အကာအကွယ်ပစ္စည်းတွေပေါ့နော် ဒီလိုဒါပေါ့ဒီဓမ္မလိုက်နိုင်မဲ့တို့လက်အိတ်တို့ဖဏတို့ဒါတွေရှိနေပဲသေချာဝစ်တင်အောင်ဖြစ်လာတဲ့လူတွေကိုဖေးကြည့်လိုက်တဲ့အခါစုံနှမ်းလိုက်တဲ့အခါမျိုးကြရင်လည်းပဲညာကြည့်နော်ကိုယ့်ရဲ့ personal protective equipment ကိုမပေါ့နော် PPE ကတော့မတုံးတာတွေ့နေရပေါ့နော်နောက်တစ်မျိုးကတော့ဒီမှာကြွကျင်မှုပေါ့ဘလို့အခြေအနေမျိုးတွေဒီအခြေအနေမှာ NRA ကိုတည်နေတာတွေနောက်ကိုင်းနာတွေ့တာပစ္စည်းတွေချုပ်တာတတ်တာဒါတွေကိုဒီလိုသူစစ်ကြ training ရှိမှသာလေ NRA ရန်ကြီးတဲ့နေရာလေတကယ်ဒီနေ့ကစားတယ်လို့ပဲတကယ်လျှက်စိကန်ရတဲ့နေရာမျိုးရောက်နေတဲ့ခါကျတော့ဒီတိကျ training ယူပြီးတော့မှဒီလုပ်ငန်းတွေကိုလုပ်ရင်ပိုကောင်းမှာ
ဟုတ်ကဲ့ဆရာနောက်ဆုံးကတော့တကယ်လို့ဖြစ်လာခဲ့ပြီဆိုတော့ဆရာရေမကာကွယ်နိုင်ခဲ့လို့အရေးပေါ်ပြည့်စုံကုသနိုင်တဲ့အနေထားရော
ဒီတယောက်ဓာတ်လိုက်နေတယ်ဆိုပြီးတော့ကိုတွေ့ပြီဆိုတဲ့အခါမှာအထမဆုံးကိုပါဓာတ်မလိုက်ဖို့ရင်ပြီးထားဖို့ပေါ့အဲ့တော့တကယ်အဲ့ဒီလူကိုကြည့်ရမယ့်ကိစ္စကအဲ့ဒီလူမှာတွေ့တန်းတဲ့ဝိုင်ယာဂျိုးနဲ့သူကင်နာတဲ့လျှက်စိပစ္စည်းနဲ့အဲ့ဒီလူနဲ့ကြည့်နေသေးဆိုရင်ကိုကသွားမကင်တာအကောင်းဆုံးပဲသွားမကင်နေမယ်မကြေရဘူးတော့မဟုတ်ဘူးအဲ့ဒီမှာကိုကချက်ချင်းတည်းရမှာလျှက်စစ်တက်မလိုက်နိုင်နဲ့ပလတ်စတစ်ချောင်းလိုမျိုးပလတ်စတစ်ပိုက်လိုမျိုးချောက်တွေနေတဲ့တစားချောင်းလိုမျိုးတပြက်စီးလိုမျိုးဒါမျိုးတွေနဲ့သူကုတ်ပြီးတော့ဖယ်ရှားပေးဖို့အရင်ဆုံးလေဒါချက်ချင်းလုံနိုင်တာလမ်းမှာဖြစ်ရင်မော်လီဒါကတော့မသိတဲ့နေရာပေါ့ဒါပေမဲ့ကိုအိမ်မှာဖြစ်ရင်တော့ချက်ချင်းသွားလုံတင်တာကအဲ့လိုချက်ချင်းပဲရဆိုင်မိန်ချတင်တာပေါ့နော်သူ့ချီကိုစီးနေတဲ့လက်စစ်တာကိုအရင်ချက်တောက်တင်တော့ဒါကြောင့်အိမ်ထဲမှာလည်း main clock တို့ main switch တို့တိမ်နာလုံးတွေကဒီဒီဆက်ကြတော့တည်ထားတယ်။အဲ့ဒီ main clock ကိုပြေးရမယ် main switch ကိုချရမယ်ပြီးရင်လူကိုကယ်ထုတ်ရမယ်ဒီလိုအနေနဲ့ game မှာပဲလည်းကယ်ထုတ်လို့ရတယ်။ကယ်ထုတ်ပြီးရတဲ့ဒီပိုင်းနဲ့အဲ့ဒီလူကိုချက်ချင်းဆန်းသတ်ရမယ်။ဒီဘေးမှာဒီကုန်လုံးရှိရှိအရေးကြီးဒီကုန်လုံးရှိသေးတယ်ဒါမှမဟုတ်လည်းမရှိဘူးပဲဖြစ်ဖြစ်တစ်ခုခုဆိုရင်ပြတ်ပြီးတဲ့ CPR ပေါ့လေအသက်ငယ်တဲ့နီးပေါ့အဲ့ဒီအသက်ငယ်တဲ့နီးရလည်းပဲလုပ်ငန်းဝင်တို့ကြောင်းတို့ဒီဒီမှာတော့တင်ကြရမယ်ဆိုရင်လူတယောက်တက်ကြတော့ခင်အဲ့ဒါတွေပြီးတဲ့အခါကျတော့ချက်ချင်းမဲ့တယောက်ကရေးပေါ်ရင်ခေါ်တာတို့ဆေးကိုပို့ဖို့ချက်ချင်းစီစဉ်တာတို့လက်စစ်တက်လိုက်တဲ့လူနာတယောက်တက်လိုက်ပြီးတော့အသက်ရှင်ခဲ့ရင်တောင်မှဆေးကိုခေါ်တဲ့နယ်လို့ကြံပေးခြင်းနဲ့ဒါကြောင့်လို့တက်လိုက်ပြီးတဲ့အချိန်မှာစက်သားတွေထိခိုက်မယ်နှလုံးကိုထိခိုက်မယ်နှလုံးခုန်ချက်တွေမမှန်ဘူးချက်ကထိခိုက်နိုင်တယ်ရေကြားမှာမီးလောင်တာတွေဒါမျိုးကချက်ချင်းမဖြစ်လာပေမဲ့နောက်ပိုင်းမှာတဖြည်းဖြည်းခဏဝရဲကိုဖြတ်သွားတယ်လျှက်စစ်တဲ့ကြောင့်ဒီအရာဖြစ်လာနိုင်တယ်နောက်တစ်မျိုးကလျှက်စစ်တဲ့ light လို့ညံ့နေပြုတ်ကြတာတို့ကန်ထွက်သွားပြီးတခုခုနဲ့ရိုက်နေကြတော့ရိုးချိုးတာတို့ခေါင်းထိခိုက်မိကြတော့ဒါမျိုးတွေလည်းအများကြီးတွဲနေတယ်အဲ့ဒါတွေလည်းရှိမရှိစမ်းသပ်လို့ရအောင်တော့ဒီနာကိုစေရုံကိုခေါ်တဲ့နေ
ဟုတ်ကဲ့ရေးပေါ်ပြုစုမှုဒီ CPR ပေါ့နော်ရင်ဘတ်ဖိတာနဲ့ပတ်သက်ပြီးတော့ကောဆရာနည်းနည်းလေးအထောက်အကူပြုအောင်အကြံပေးလို့ရနိုင်လား
ရင်ဘတ်ဖိတဲ့နည်းကတော့ဒီနာကိုဘယ်အချိန်မှဖိရမလဲဆိုတာကိုသိဖို့အဲ့ဒီတော့လူနာကိုချက်ချင်းကိုစမ်းသပ်ရမှာကလူနာကိုခေါ်ကြည့်ရမယ်။နာမည်သိရင်နာမည်ခေါ်ရမယ်။တတိယလားခေါ်ကြည့်လို့ तू က no response ပေါ့။ဘာမှတုံ့ပြန်မှုမရှိဘူး။အဲ့ဒီအချိန်မှာကိုယ့်ရဲ့လက်ကလက်ကင်းကပ်သားရဲ့ဘေးမှာဒိတ်ကုန်လုံးကိုစမ်းကြည့်ဒိတ်ကုန်လုံးမရဘူး။ပြီးတော့ရင်ဘတ်ကိုကြည့်အသက်မချူဘူး။ဒီလိုတုံ့ချက်တွေ့တာနဲ့တပြိုင်တည်းဒီရင်ဘတ်ဖိတဲ့အသက်ငယ်မျိုးတုံ့လို့ရတယ်။ဘယ်နေရာကိုဖိရမလဲ။လူနာကိုအောက်ခြေမာတဲ့ဘော်ကိုခေါ်သွားရမယ်။မာတဲ့ဟုတ်ပြပြပြတန်းပြပြတောက်ပြပေါ်ပြပြတနည်းအောင်တည့်ချလိုက်ပြီးတဲ့အခါကျတော့အဲ့ဒီပုံမှာပလက်နေထားထားရမယ်ညွန်ညွန်ရိုးပေါ့ရင်းသားနှစ်ခုရဲ့ကြားတဲ့လေကောင်တက်တဲ့ပုံမှာလက်နှစ်ဖက်ကိုဆုပ်ပြီးတော့လက်နှစ်ဖက်ကိုချောင်းတန်းပြီးတော့ခန္ဓာကိုယ်ဘဝကနေဖိချပေါ့ဖိချတဲ့ကမှာစီးကျက်ကျက်နှလုံးခုန်ကျက်အတိုင်းဖိဖို့လိုတယ်တစ်မိနစ်ကိုအချိန်တရာလောက်ဇက်တိုက်ဖိပေးဖို့လိုတယ်နောက်တကယ်လို့အသက်မရှူဘူးဆိုရင်အသက်ရှူတွင်းပေးဖို့လိုတယ်လူနာရဲ့မေးသီလေးကိုမော့ပြီးတော့နှာခေါင်းကိုပိတ်ပြီးတော့ဗစက်တရနေပြီးတော့လေကိုနှစ်ချိန်မှုတ်ခဲ့အဲ့တော့ရင်မပိတာအကျဉ်း30နဲ့လေပုတ်သွင်းတာနှစ်ချိန်ဒါကိုဇက်တိုက်ဇက်တိုက်အဲ့ဒီလူနာပြန်ပြီးတော့အသက်ချူလာတဲ့အချိန်ပြန်ပြီးတော့တွေးခုံလာတဲ့အချိန်ထိဖြစ်နေနေတယ်ဒါမှမဟုတ်လည်းပဲလုတ်တဲ့အချိန်မီလိုဒူနာကြီးလိုလူနာတင်းရင်းလိုရောက်လာတဲ့အချိန်အဲ့ဒီတိုင်းဆက်ပြီးတော့လုတ်ပေးနေဖို့လိုတယ်ဒါပေမဲ့အဲ့ဒါဒီရောက်တဲ့နဲ့အကျဉ်း30ပြလိုက်နှစ်ချိန်မှုတ်လိုက်အကျဉ်း30ပြလိုက်နှစ်ချိန်မှုတ်လိုက်နေရအကြာကြီးလုတ်နေမှမဟုတ်ဘူးတော့ဒီလူတွေကလည်းပဲတစ်လှည့်စီဝိုင်းပြီးတော့လုတ်သွားမှဆိုရင်ဒီလိုအသက်ရှင်ဖို့ chance တော်တော်ပိုများ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးစီစဉ်ကိုနားဆင်ကြရအပြီးမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်မှာစစ်အာဏာရှင်ခေတ်ကကျင့်သုံးခဲ့တဲ့တရားစီရင်ဓလေ့ကအကျင့်ဆိုးတွေကိုတက်ဆိုးရှည်နေပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်2015ရွေးကောက်ပွဲနိုင်ပြီးအစိုးရဖွဲ့နိုင်တာကိုဒီမိုကရေစီအာရုံဦးလို့ခေါ်ကြပါတယ်ဒီမိုကရေစီအတွင်းကူးပြောင်းရေးမှာတရားတဲ့ဥပဒေစိုးမိုးဖို့အရေးကြီးကြောင်း
NLD ကအသိအမှတ်ပြုပါတယ်ဒါပေမဲ့မြမတရားစီရင်စနစ်မှာလက်စားမှုအုပ်ချုပ်ရေးဌာနကြီးစိုးမှုတရားသူကြီးနဲ့ရှေ့နေတွေရဲ့စွန့်ရင်နှိတ်ချမှုစတဲ့ပြဿနာတွေကြုံတွေ့နေရပါတယ်အာဏာရှင်အစိုးရခိုင်းမမျှလှုပ်လာခဲ့တဲ့တရားစီရင်စနစ်ကိုပြည်သူကအယုံကြည်မရှိကြပါဘူးထင်းတယ်လို့လှုပ်တာကိုပြည်သူမမြင်နိုင်အောင်တကားပိတ်ပြီးတရားစီရင်တာခေတ်ဆားခဲ့ပါတယ်ဆေးအာဏာရှင်ခေတ်ကကြစ်သုံးတဲ့တကားပိတ်လျှို့ဝှက်တရားစီရင်ရေးဓလေ့ဟာဒီမျိုးစုံနဲ့ဆက်လက်ရှင်သန်နေပုံရပါတယ်တရားစီရင်တာကိုပြည်သူကြားနာခွင့်ရှိတယ်လို့2008အခြေခံဥပဒေကဆိုပေမဲ့အကျဉ်းဟောင်းတက်ဆိုးရှင်းနေတာကို justice based အဖွဲ့ကစုံစမ်းပြီးစာရန်ထုတ်ထားပါတယ်လန်ဒန်အခြေစိုက် justice based အဖွဲ့ဟာတရားဥပဒေစိုးမိုးရေးအတွက်အယတအသင်းအဖွဲ့ရှေ့နေတွေကိုကူညီထောက်ပံ့မှု2012မှာဖွဲ့စည်းတဲ့အဖွဲ့ဖြစ်ပါတယ်အင်္ဂလန်အမေရိကန်မြန်မာနဲ့ဩစတြေးလျဥပဒေပညာရှင်စနအူးပါဝင်တဲ့နိုင်ငံတကာပညာရှင်အဖွဲ့ဖြစ်ပါတယ
်ရန်ကုန်မြို့ကတရားရုံး36ခုမှာစစ်ဆေးတဲ့ရာဇဝတ်မှုနဲ့တရားမမှု200ကျော်ကို2016ခုနှစ်မှာဒေသခံလိလာသူ4ဦးစေလွတ်ပြီးတလလောက်လိလာစေပါတယ်။ကျားနာစီရင်မှုအဆင့်အားလုံးကိုလိလာပါတယ်။ဒါပေမဲ့လိလာတဲ့တရားရုံး20ရာခိုင်နှုန်းမှာဝင်ရောက်ဖို့အခက်အခဲနဲ့အတားအဆီးတွေ့ရတယ်လို့ဆိုပါတယ်။တရားရုံးအများစုမှာလိလာသူဟာမှတ်ပုံတင်ကတ်ကိုဝန်ထမ်းဒီစီမှာထားခဲ့ရပါတယ်။ကျားနာမှုနဲ့ဆက်နွယ်မှုမရှိရင်မယုံသင်တာဖြစ်တတ်ပါတယ်။တာဝန်မှတပါမဝင်ရလို့ရေးထားတဲ့ဆိုင်းဘုတ်ပြထားတဲ့တရားရုံးနဲ့ရှိပါတယ်။တရားသူကြီးကိုယ်တိုင်စစ်ဆေးမေးမြန်းပြီးမှခွင့်ပြုပါတယ်ဝင်ခွင့်ကပ်ပြားရှိမှဝင်ခွင့်ပေးတဲ့တရားရုံးလည်းရှိပါတယ်ဝင်ခွင့်ကပ်ပြားရဖို့အကြောင်းပြရတဲ့အထိတင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ထားတာတွေ့ရပါတယ
် justice based approach ကတရားရုံးကိုဆင်လွတ်လိုက်တဲ့လေလာသူတွေထဲမှာတဝက်လောက်ကသာအခက်အခဲမရှိပဲတရားရုံးခန်းတွေကိုဝင်ခွင့်ရကြပြီးကျန်တဝက်ကတော့စစ်ဆေးမေးမြန်းခံရပြီးမှဝင်ခွင့်ရပါတယ်အခွင့်မရှိမဝင်ရသို့မဟုတ်ဝင်ခွင့်တောင်းပါဆိုတဲ့ဆိုင်းဘုတ်ကိုအပြင်မှာကတ်ထားတဲ့တရားသူတွေရှိပါတယ်။တရားရုံးမှာနေစရာနေရာမရှိလို့ဝင်တန်းတွေကအပြင်လူအဝင်မခံမဲတားမြစ်ထားတာလည်းရှိပါတယ်။ Justice based approach ကလေ့လာတဲ့တရားရုံး3ပုံ2ပုံမှာအပြင်လူအတွက်ထိုင်စရာခုံမရှိပါဘူး။တက်တောက်တက်တာရက်စရာနေရာလည်းမရှိဘူးလို့ဆိုပါတယ်။မြို့နယ်တရားရုံးတွေဟာအလွန်ကျဉ်းမြောင်းတာမှုတရားရုံးဝင်တန်းနဲ့အမှုတွေပြန်ပြဥည်ရှစ်ဦးလောက်အတွက်သာနေရာနဲ့ထိုင်ကုန်ရှိတာများပါတယ်။လိလာသူတွေဟာဈေးညာမှာမတ်တပ်ရပ်ပြီးကြားနာကြရပါတယ်
။နေရာအခက်အခဲအပြင်အများပြည်သူအပေါ်ပါသွားနိုင်ဖို့ရေအိမ်ကိုအသုံးမပြုနိုင်တာကလည်းပြဿနာပဲလို့ဆိုပါတယ်။ရေအိမ်ကိုတော့ခတ်ထားလို့အသုံးပြုကပေးရတယ်လို့တရားသူကြီးနဲ့ရုံးစည်းရေးစီမှာရေအိမ်တော့တောင်းရတာမျိုးလည်းရှိပါတယ်။တရားရုံးလိလာသူကိုတရားသူကြီးကမယုံသင်တာဖြစ်ပြီးသူ့ကိုထောက်လှမ်းဖို့လာတာလားလို့မေးမြန်းတာလည်းရှိပါတယ်။တနည်းဆိုရရင်တော့တကပိတ်လျှို့ဝှက်တရားစီရင်မှုမှာအကျင့်ပါနေတဲ့တရားသူကြီးနဲ့ဝန်ထမ်းတွေဟာလိလာသူရှိနေတဲ့အတွက်မလုံမလဲဖြစ်နေကြတာပါ။တရားရုံးတွေဟာပြည်သူဝင်ရောက်နားထောင်မှာကိုမလိုလားကြတာထင်ရှားပါတယ်။အများပြည်သူကလည်းတရားရုံးကိုမသွားသင့်တဲ့နေရာအဖြစ်ရှုမြင်ကြပါတယ်။အာဏာရှင်စနစ်ကထားခဲ့တဲ့အမွေစိုးဟာနှီးမျိုးစုံနဲ့ဆက်လက်ရှင်သန်နေပါတယ
်။မြမတရားစီရင်စနစ်ကိုအများပြည်သူကယုံကြည်အားထားလာဖို့အတွက်တရားခွင်ကိုအချိန်မရွေးဝင်ရောက်လေ့လာကြည့်ရှုခွင့်ပေးရပါသေးမယ်။နောက်ပြီးတော့အဂတိလိုက်စားမှုအုပ်ချုပ်ရေးဘိုင်းရဲ့ဆွဲဖက်မှုတရားရေးပညာအကျင့်တလိအားနည်းမှုစတဲ့ပြဿနာတွေကိုလည်းဖြေရှင်းရပါလိမ့်မယ်။တရားရုံးကြားနာမှုတွေကိုအများပြည်သူတက်ရောက်နိုင်အောင်ဆောင်ရွက်ပေးမယ်လို့တရားလွတ်တော်ချုပ်က justice based approach ကိုအကြောင်းကြားထားပါတယ်လောလောဆယ်တော့ဝင်ခွင့်ချုပ်ချယ်ကတ်တတ်တာတွေကိုဖယ်ရှားပေးဖို့ justice based approach ကအကြံပေးထားပါတယ်တရားရုံးကြားနာခွင့်ကိုဘယ်လိုအချိန်အခါမှာပိတ်ပင်သင့်တယ်ဆိုတာကိုတရားသူကြီးချုပ်ကညွှန်ကြားချက်ထုတ်ရမယ်လို့ဆိုပါတယ်ဥပဒေအရလုတ်ပိုင်ခွင့်မရှိဘဲတရားရုံးဝန်ထမ်းတွေကပိတ်ပင်တမ်းမြစ်တာတွေကိုရပ်ဆိုင်ဖို့အချိန်ရောက်နေပြီလို့ဆိုပါတယ်တရားရုံးတွေကိုပြည်သူလူထုဝင်ထွက်သွားလာနိုင်ရင်တရားရေးဆိုင်ရာပြည်သူအပြင်လည်းပြောင်းလဲလာနိုင်ပါသေး။ဒါကြောင့်ပြည်သူဆက်ဆံရေးနဲ့ပတ်သက်ပြီးတရားသူကြီးနဲ့တရားရုံးဝန်ထမ်းတွေကိုတရားလွတ်တော်ချုပ်ကသင်တန်းပေးတဲ့ကြောင်း justice based အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။
အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကိုရေဒီယိုကသာမကအင်တာနက်ပေါ်ကနေတဆင့်လဲဓာတ်ရိုက်နားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ burmese.voanews.com အင်တာနက်ဆာမျက်နှာနဲ့ Facebook ဆာမျက်နှာက VOA Burmese News ဖြစ်ပါတယ်အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မုန်ဒီနဲ့အတွင်းစတင်ရွာသွန်းခဲ့တဲ့မိုးကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးလူဦးရေ 12,000 ကျော်ရေဘေးကယ်ဆယ်ရေးစခန်းတွေကိုပြောင်းရွှေ့ခဲ့ရပါတယ်။ကချင်ပြည်နယ်ဖက်ကမ်းမြို့နယ်ကြောက်စိမ့်လုတ်ကွက်ကကမ်းမပြိုကျခဲ့ရမှာတိမ်ဆုံသူ23ဦးအလောင်းကိုပြန်လည်တွေ့ရှိခဲ့ရဆိုတာနဲ့မွန်နိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ဟာအပြီးသက်ပေါင်းစည်းလိုက်ကြပြီဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြို့မြင့်နဲ့အတွင်းဇူလိုင်လတတိယအပတ်ခန့်ကစတင်ရွာတွန်းခဲ့တဲ့မိုးကြောင်းနဲ့တောင်ကျချောင်းရီတွေကြောင့်ဘီလင်းတထုံကြိုက်ထုံမော်လမြိုင်နဲ့ကြိုက်မရောတွေမှာရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပါတယ်။ဘီလင်းမြို့နယ်မှာတော့အဆိုးဆုံးရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးလူဦးရေ 12,000 ကျော်ဘေးလွတ်ရာရေဘေးကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ခဲ့ရပါတယ်။ရေကြီးရေရှမ်းမှုကြောင့်ရန်ကုန်မော်လမြိုင်အဝေးပြေးလမ်းတွေပါပိတ်ထားရပြီးဇူလိုင်လ30ရက်နေ့မှာပြန်လည်ဖွင့်ပေးခဲ့ပါတယ်။မွန်ပြည်နယ်နီးတူကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းစတဲ့တိုင်းနယ်ပြည်နယ်၅ခုမှာရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးတော့တည်ရေကြီးရေရှမ်းမှုအတွင်းလူဦးရေ 34,000 ကျော်ရေဘေးသင့်ခဲ့ပြီး12ဦးသေဆုံးခဲ့တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကနေသတင်းထုတ်ပြန်ထားပါတယ်
။ကချင်ပြည်နယ်ဖားကားမြို့နယ်ကြောက်စိမ့်သူဖော်ရေးလုပ်ွက်ကကဘာမြေပြိုကျခဲ့ရမှာကြောက်ဆုံးသူတွေထဲကတေဆုံးသူ23ဦးအလောင်းကိုပြန်လည်တွေ့ရှိခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝင်တွေကပြောပါရယ်ဇူလိုင်လ24ရက်နေ့ကကြောက်စိမ့်နန်းတော်လုတ်ကွက်ဟောင်းကမြေကဘာပြိုကျမှုဖြစ်ပွားခဲ့ပြီးဖားကားမြို့နယ်မမုံဖားပြင်မလင်ချောင်စတဲ့ကျေးရွာတွေကရေမစေးကြောက်ရှာဖွေသူ28ဦးသိပျောက်ဆုံးသွားရကနေ23ဦးအလောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့ဒေသခံကိုနောင်လတ်ကပြောပါရယ်မြေအောင်နှိမ့်မြုပ်သူတွေကိုဂူညီရေးတင်းဖွဲ့တွေကနေဆက်ရန်တရားနဲ့ရှာဖွေရမှာမိုးရွာနေတဲ့အချိန်တွေကြောင့်ရှာဖွေရခက်ခဲနေတယ်လို့ဒေသခံတွေကပြောပါရယ်ဖခဒေသတွင်းမှာရေကြီးမြေပြိုမှုတွေလူသေဆုံးမှုတွေအစဉ်လူဖြစ်ပွားနေပြီး2018ခုနှစ်အတွင်းမှာဖခဒေသထဲမြေပြိုကျမှုကြောင့်သေဆုံးသူပေါင်း120ကျော်အထိရှိခဲ့ပြီးဖြစ်ပါတယ်
ဇူလိုင်လထဲမှာမိုးဆက်တက်ရွာသွန်းမှုကြောင့်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနဲ့အရှေ့ပိုင်းတွေမှာရေကြီးရေရှမ်းမှုဖြစ်ပွားခဲ့လို့လူလေးဦးထက်မနည်းတေဆုံးခဲ့ပြီးလေယာဉ်မြင့်ဧကပေါင်းများစွာပျက်စီးဆုံးရှုံးခဲ့ရပါတယ်။ရှမ်းပြည်မြောက်ပိုင်းလားရှုံမြို့နယ်မှာနှစ်မြောင်ချောင်းနဲ့ချောင်းငယ်လေးတွေရေကြီးတာကြောင့်ဇူလိုင်လ28ရက်နေ့ကလူတအူးကားတစီးရေနဲ့မျောပါတေဆုံးခဲ့ပါတယ်။လားရှုံမြို့နယ်ဤနိုင်အုပ်စုမှာတော့ဩဂတ်လ၁ရက်နေ့ကဒေသခံနေရာကျော်ရေဘေးတင့်ကဘုံကြီးကျောင်းတွင်မှခေါလုံနေကြရပါတယ်။ရှမ်းပြည်အရှေ့ပိုင်းမိုင်းဆက်မြို့မှာလည်းဇူလိုင်လ29ရက်နေ့တုန်းကတောင်ကဘာပြိုကျတာကြောင့်လမ်းအလုသမား3ဦးမြေပိမိတေဆုံးမှုရှိခဲ့ပါတယ်
။ချင်းပြည်နယ်မှာနိုင်ငံရေးလူမှုရေးနဲ့လုံခြုံရေးအခြေအနေတိုးတက်မှုတွေရှိလာတဲ့အတွက်မလေးရှားနဲ့အိန္ဒိယကိုရောက်ရှိနေကြတဲ့ချင်းလူမျိုးတွေကိုဒုက္ခသည်ဖြစ်ခုလုံခွေပေးတော့မှာမဟုတ်ဘူးဆိုတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့ဆုံးမြတ်ချက်ကိုချင်းနိုင်ငံရေးပါတီ6ခုကနေကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးချင်းပြည်နယ်ရဲ့အနာဂတ်နိုင်ငံရေးနဲ့ငင်းချမ်းရေးအခြေအနေဟာကောက်ချက်ချဖို့စွန့်နေသေးပြီးလက်ရှိချိန်မှာချင်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေခြင်းကြောင့်ထောင်နဲ့ချီတဲ့ချင်းလူမျိုးတွေအသည့်ဒုက္ခရောက်နေသလိုနိုင်ငံတကာကတိုင်းဒေသမျိုးကိုအနေရဆုံးလို့သတ်မှတ်နေချိန်မှာချင်းပြည်နယ်တခုတည်းကိုသာကွက်ပြီးတော့ငင်းချမ်းတဲ့အနေသားရှိတယ်လို့ကောက်ချက်ချတာဟာတရားမျှတာမရှိဘူးလို့ချင်းနိုင်ငံရေးပါတီ6ခုဖြစ်တဲ့ချင်းတူသက်ရေးပါတီချင်းမျိုးရာဒီမိုကရက်တစ်ပါတီချင်းဒီမိုကရေစီဖွဲ့ချုပ်အရှိုးချင်းမျိုးရာပါတီခူမီခမီအမျိုးရာပါတီတို့ကနေဇူလိုင်24ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးကန့်ကွက်လိုက်ကြတာဖြစ်ပါတယ်
မွန်မြင်နယ်ရင်းမြစ်နယ်မှာတနေ့24နိုင်ပတ်လုံးလက်စစ်မီးဖြန့်ဖြူးပေးနေတဲ့ပုဂ္ဂလိကကုမ္ပဏီအတွက်ပြည်နယ်အစိုးရကတရားဝင်ခွင့်ပြုထားပေမဲ့လက်စစ်မီးရာခနှုံးထားတွေကိုညှိနှိုင်းတတ်မှတ်ပေးထားတာမရှိတဲ့အတွက်လုပ်ငန်းရှင်နဲ့ဒေသခံတွေအကြားအငင်းပွားမှုတွေဖြစ်နေရတာလို့မွန်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်ရင်းမြစ်နယ်လက်မိုင်းမြို့ပေါ်နဲ့အနီးတစ်ဝိုက်မှာလက်စစ်တပ်အားဖြန့်ဖြူးပေးနေတဲ့ဥစိန်ဝမ်ပိုင်ဘီထော့ကုမ္ပဏီဟာမူလလက်စစ်မီတာခတရုံနဲ့285ကျကောက်ခံမယ်လို့ပြောဆိုခဲ့ပြီးမီးတဆင်ပြီးတဲ့အခါမှာတော့တရုံနဲ့425ကျကောက်ခံလာတဲ့အပေါ်လက်မခံနိုင်တဲ့ဒေသခံတွေနဲ့လက်စစ်ဖြန့်ဖြူးသူလုပ်ငန်းရှင်တွေတွေ့ဆုံညှိနှိုင်းပွဲတရက်ကိုဇူလိုင်လ30ရက်နေ့ကမွန်ပြည်နယ်လွတ်တော်မှာပြုလုပ်ခဲ့ပါတယ်။ဒီညှိနှိုင်းပွဲမှာလက်မိုင်းမျိုးပေါ်အပါအဝင်အနီးတစ်ဝိုက်ကနှစ်ကရင်ကော့ဒွတ်မော့ကနင်တောင်ပြင်စတဲ့ကိုရွာကလက်စစ်မီလီယင်ညနိုင်ရေးကော်မတီတွေအဓိကတောင်းဆိုခဲ့တဲ့လက်စစ်မီတာခါရှော့ချဖို့ကိုတော့ဘီထော့ကုမ္ပဏီကမလိုက်လျောနိုင်တဲ့အတွက်သဘောတူညီချက်မရရှိခဲ့ပါဘူး
။ပြည်ခိုင်းပြည်နယ်ကြောက်ဖူမြို့နယ်မလေးကျွန်းနဲ့9မိုင်ကွာဒန်စစ်မြစ်သွင်းမှာ3မိုင်ခန့်ရှိတဲ့ရေရောင်ပြောင်းလဲမှုပေါ်ပြီးနောက်ဒေသခံတွေနဲ့ရေလုံသားတွေစိုးရိမ်နေကြပါတယ်။အဲ့ဒီရေတွေကိုဇူလိုင်လ28ရက်နေ့ကကြောက်ဖြူခရိုင်အာနာပိုင်းတွေလှုပ်တော်ကိုယ်စားလှယ်တွေတရုတ် CMPC ကုမ္ပဏီတာဝန်ရှိသူတွေတွားရောက်စစ်ဆေးခဲ့ပြီးရေနမူနာတွေကိုစစ်သွေးနဲ့ရန်ကုန်မြို့တွေကိုသက်ခွဲဆန်းတတ်ဖို့အာနာပိုင်းတွေပြေးဖို့ထားတယ်လို့ဒေသခံတွေကလည်းပူးပေးထားပါတယ်။အခုရေရောင်ပြောင်းလဲမှုဖြစ်ပေါ်နေတဲ့နေရာဟာတရုတ်ရေနံတင်တင်ပေါ်တွေဝင်ဆွနေတဲ့လမ်းကြောင်းလေးမှာဖြစ်တယ်လို့မသေးကျွန်းပေါ်မှာရှိတဲ့တရုတ်ရေနံတူလန်ကန်တွေစေးကြောပြီးရေစိုးတွေကိုမြှင့်တဲ့ဆုံပြရာကနေဖြစ်လာတယ်လို့ဒေသခံတွေကတန်တရားရှိနေပါတယ်။မြန်မာနိုင်ငံလက်စစ်နဲ့စွန့်ဝင်ကြီးဌာန Facebook ဆွမ်းမြင်နာမှာအခုရေရောင်ပြောင်းလဲတဲ့နေရာရေနံတင်တင်ပေါ်တွေဝင်ထွက်ရလမ်းကြောင်းမဟုတ်တလို့အရောင်ပြောင်းနေတဲ့ရေမှာအနာမရှိဇီငွေ့မတန်းတဲ့အတွက်ရေနံတွေကိုစေးကြောပြီးဆွန့်ထုတ်ရာကဖြစ်ပေါ်လာတာမဟုတ်ပဲပင်လယ်အောက်ခြေမှာတခုခုဖြစ်တဲ့အတွက်ရေရောင်ပြောင်းချင်တာဖြစ်တယ်လို့ဇူလိုင်လ29ရက်နေ့ကဖော်ပြထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမွန်ပြည်သူတွေလိုလားတောင်းတနေတဲ့မွန်နိုင်ငံရေးပါတီတပါတီရဲ့ပေါင်းစည်းရေးလုပ်ငန်းစဉ်အပြီးသက်လှုပ်ဆောင်ခဲ့ပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ်ပေါင်းစည်းပြီးပါတီနာမည်တစ်ကိုတော့ပြည်သူတွေရွေးချယ်အပြီးပါတီမှတ်ပုံတင်သွားမှာဖြစ်ပါတယ်မင်းရင်စနိုင်းကလည်းစူးစီးတင်ဆက်ထားပါတယ်
မွန်နိုင်ငံရဲ့ပါတီနှစ်ပါတီဖြစ်တဲ့မွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ဟာအပြစ်သက်ပေါင်းစည်းလိုက်ကြပြီလို့ဇူလိုင်23ရက်နေ့နှစ်ပါတီခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြအပြီးမှာအတည်ပြုထုတ်ဖော်ပြောကြားခဲ့ပါတယ်။နှစ်ပါတီအပြစ်သက်ပေါင်းစည်းတဲ့ခြေနေကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတွဲဖက်အသွေးမှုတင်နိုင်စံတင်ကအခုလိုပြောပါတယ
်။မွန်ပါတီကတခုဖြစ်သွားပြီပဲ။မပေါ်မတင်ရောင်တမင်ပဲရှိတယ်။နောက်နှလားတော်တွင်တော့လားတော်တွင်တော့ပင်စင်ကွင်းနဲ့ဆင်အောင်ပဲ။တော်တော်ဒီပေါ်ဒီပေါ်စီနေဆွေးအောင်မယ်ဒီတော့ဟိုဟာပေါ်တဲ့စေတော့အလားတော့ညချအောင်
ပါစီပီပါတီကိုဥဆောင်ဖို့အတွက်ဩက္ကဋ္ဌကိုနိုင်တင်အောင်သူဩက္ကဋ္ဌတဲ့နိုင်လှအောင်သူဩက္ကဋ္ဌနဲ့နိုင်ငွေသိန်းသူဩက္ကဋ္ဌတုံးနိုင်ချမ်းတွက်အထွေထွေအသွင်းရမှုဒေါက်တာမင်းနွယ်ဆိုတွဲဖက်အသွင်းရမှု1-3-5-2ပဟိုအလောက်မှုဆောင်44ဦးဘိုးကော်မတီဝင်တရားဦးတို့ကိုတာဝန်ခွဲဝေပေးထားပါတယ်ပါစီပီပါတီအတွက်အမည်ကိုပြည်သူလူထုကအကြံပြုထားတဲ့အမည်49ခုထဲကစစ်စစ်ရွေးချယ်ပြီးအမည်10ခုကိုတလအသွင်းပြည်သူလူထုရဲ့စန္ဒကိုခံယူပြီးပါတီအမည်တစ်ခုကိုရွေးချယ်တတ်မှတ်သွားမယ်လို့မော်မျိုးသားပါတီတွဲဖက်သွေးရမှုတဲ့နိုင်လီတမကပြောပါဗျာသာ
တတ်မှတ်လိုက်တဲ့အမည်10ခုကိုကျွန်တော်တို့တဖက်ပြုတ်နေပါတီကကျွန်တော်တို့ကချားပြမယ်အဲဒီတက်ဆိုင်ရမှုနဲ့ဆက်ရှိစခွန်မျိုးနဲ့အားလုံးကတက်လာတဲ့အမည်ကအများစုကလက်ခံယူချေတဲ့အမည်ကိုကျွန်တော်တို့ကသွားတယ်
မွန်နပါတီတို့ဟာပေါင်းစည်းရေးနဲ့ပတ်သက်ပြီးကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါပဲဘာတီချင်းချင်းကြားတွေ့ဆုံဆွေးနွေးချင်းဖြင့်ကြိုးပမ်းသွားမယ်ဆိုပြီး2019ခုနှစ်ဇွန်လခကထုတ်ဖော်ပြောကြားခဲ့ပြီးနောက်ပေါင်းစည်းရေးအတွက်နပါတီကိုယ်စားလှယ်တွေအကြမ်းကြမ်းတွေ့ဆုံဆွေးနွေးလက်ခဲ့ကြရမှယခုဆိုလျင်အပြစ်သက်ပေါင်းစည်းကြပြီးဖြစ်ပါတယ်
ဆက်ပြီးတော့ဇူလိုင်လ17ရက်နေ့ကနေ16ရက်နေ့အထိနေပြည်တော်မှာကျင်းပတဲ့21ရာစုပင်လုံနီလာခံတတိယအကြိမ်ကျင်းပခဲ့ရမှာတနိုင်ငံလုံးအပြည့်ရထားတဲ့ RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကနေတက်ရောက်ခြင်းမရှိခဲ့ပါဘူး။ဘာကြောင့်သွားမတက်တာလဲဆိုတဲ့အပေါ်နမ်ဟုံကနေဆက်သွယ်မေးမြန်းခဲ့ရမှာဗိုလ်ချုပ်ကြီးရွှေစစ်ကအခုလိုစတင်ပြောဆိုပါတယ်
။အန်ဟုံကွာနဲ့မင်းမီယို3လောင်းကနော်လောင်လုံနဲ့ပန်ကုန်ပန်လုံကမ်းနဲ့
ပါကြောင့်တင်ညီလာခံမတက်လဲဆိုတော့အကြောင်းရင်း၃ချက်ရှိပါတယ်။ပ ထမချက်ကတော့ဒီညီလာခံကြီးဟာအကျိုးမရှိဘူးသူတို့ဆွေးနွေးတာတွေကနှစ်ချက်ပဲရှိတယ်အမျိုးသမီးအခွင့်အရေးနဲ့လူမျိုးစုအခွင့်အရေးပဲလေနိုင်ငံရေးမပါဘူးဒီညီလာခံကြီးကပြောရမယ်ဆိုရင်အစိုးရကနာမည်ကောင်းယူအမျက်ထုတ်ခဲ့တဲ့ညီလာခံပဲဖြစ်တယ်ပြည်သူလူထုနဲ့ကဘာကိုလိန်ညာဖို့လုပ်တဲ့ညီလာခံပဲတွားတက်ရင်လည်းထိုင်ပြီးနားထောင်ရုံပဲလေကျွန်တော်တို့ကတင်ပြဆရာမှမရှိတာတင်ပြလည်းအစိုးရဘက်ကလက်ခံနားထောင်တာမဟုတ် UPDJC ကဆွေးနွေးတာတော့မှလုံခြုံရေးအတွက်ဘာမှမရဘူးအခုကြံနေခဲ့တဲ့ဟာက NCA ငင်းချမ်းရေးဒါတွေကရှေ့လည်းမတက်ဘူးနှောက်လည်းမဆုပ်ဘူးဒါတတ်မတော်ကြောင့်ပဲ
တင်ညီလာခံကတိုင်းရင်းသားလူမျိုးစုတွေအတွက်ဘာအကျိုးမြတ်တွေရရှိတယ်လို့မြင်မိလဲရှင
်ချမ်းခါပနဲကွန်းငံကပ
ါလူထုအတွက်ဘာမှအကျိုးမရှိဘူးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခုနှစ်ဖွဲ့လာတက်လဲဘာမှတင်ပြခွင့်မရခဲ့ဘူး
ဟုတ်ကဲ့တချုပ်ကြီးမေအောင်လိုင်းပြောသွားတဲ့မိန့်ခွန်းအပေါ်မှာဘယ်လိုမြင်ပါသလဲရှင
်မတွေ့ဘူးခေါမိနောင်လျန်လာကမ်းနေနေမဖြစ်နေမှာ
တချုပ်ကြီးပြောရတဲ့အထဲမှာမှန်တဲ့အချက်တွေအနည်းချင်းရှိပါတယ်သူပြောတဲ့အထဲမှာဒီကနေ့အခြေအနေနဲ့လုံးဝမကပ်ညီတာတွေပါတယ်တကယ်လို့သူပြောတဲ့အတိုင်းလိုက်မလုပ်ရင်ငင်းချမ်းရေးလမ်းစီမှာသူတို့လိုက်မှာမဟုတ်ဘူးလို့ပြလိုက်တယ်လို့ပါပဲ2008အတိုင်းလိုက်မလုပ်ရင် NCA လည်းပြက်စီးမှာပဲ
အခုချင်းနေကိုကြည့်မယ်ဆိုရင် 2008 ဖွဲ့စည်းပုံကိုပြင်ဆင်ပြီးလူထုလိုချင်တဲ့ Federacy ကိုလမ်းနိုင်ဖို့အနေထားရှိပါသလားရှင
်မွန်မေဆောင်ပြောင်းနဲ့ပုံလုံးနဲ့မှယူ
တည်2008ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတာက NLD မှာတိကမှုတည်ပါတယ်လူထုနဲ့နိုင်ငံရေးပါတီရဲ့အင်အားလည်းအရေးပါလာပါတယ် NLD နေနဲ့ကတော့နိုင်ငံတော်ကိုဒီမိုကရေစီဖြစ်အောင်ပြင်ချင်တာပဲလေတော်အောင်ဆန်းစုကြည်ကဒါမြင်စစ်တပ်ကကန့်လန့်ပိတ်ထားတော့တူလဲဘာမှမတတ်နိုင်ဘူး
ဟုတ်ကဲ့အခုလိုဖြည့်ချားပေးတဲ့အတွက် RCSS SSA ဥက္ကဋ္ဌဘုချုပ်ကြီးရစကိုကျေးဇူးတင်ရှိပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မွန်ပြည်နယ်အတွင်းဇူလိုင်လတတိယအပတ်ခန့်ကစတင်ရွာသွန်းခဲ့တဲ့မိုးကြောင်ဘီလင်းတထုံကြိုက်ထုံမော်လမြိုင်နဲ့ကြိုက်မရောတို့မှာရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးလူဦးရေ 12,000 ကျော်ရေပေးကယ်ဆယ်ရေးစခန်းကိုပျောက်ရွှေ့ခဲ့ရပါတယ်ကချင်ပြည်နယ်ဖက်ကတ်မြို့နယ်ကြောက်စိမ်းသူဖော်ရဲလုတ်ကွက်ကကဘာမြေပြိုကျခဲ့ရမှာတေဆုံးလူ23ဦးရဲ့အလောင်းကိုပြန်လည်တွေ့ရှိခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေတာတရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရပါVOA Internet ကနေ VOA Go Internet ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တို့နားဆင်လို့ရတဲ့တေးသချင်းတွေတောင်းဆိုလို့ရဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
။ဇင်ဘာဝေနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းဒေကယုံတွေအတွင်းစစ်တပ်ရဲ့ကန့်တွက်ဖြစ်ရှင်းမှုတွေပေါ်လူခွင့်ရေးလှုပ်ရှားသူတွေဒီနေ့ပဲပြစ်တင်ဝေဖန်လိုက်ကြပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့ထုတ်ပြန်မှုအချိန်ကျန်ကျန်နေတဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုမကြာခင်ထုတ်ပြန်ပေးမှဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ဇွန်လတဲ့ဆင်ကူနိုင်ငံကထိပ်သီးတွစ်ဆုံမှုရဲ့နောက်ဆက်တွဲဖြစ်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဟွန်ကပြစ်ပို့တဲ့စာဆောင်ကိုသမ္မတဒေါ်နယ်ထရန့်လက်ခံရရှိခဲ့တဲ့အကြောင်းအင်ဗီရိုကပြောဆိုလိုက်ပါတယ်။ဩဂုတ်လတရနေ့ကစာကိုလက်ခံရရှိခဲ့ပြီးဆင်ကူထိပ်သီးဆွေးနွေးပွဲမှာထုတ်ပြန်ထားတဲ့ပူးတွဲကြေညာချက်ပါဂရီကုတ်တွေကိုအကောင့်ထဲပို့ရေးစာနဲ့ဆက်လက်ပြီးတော့ဆက်သွယ်နေတာဖြစ်တဲ့အကြောင်းလည်းအင်ဗီရိုရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားတာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမက်ပွန်ပီယိုဟာနျူကလ িয়ার လက်နက်စွန့်လွှတ်ရေးမြောက်ကိုရီးယားကိုဖိအားပေးဖို့နဲ့လွတ်လပ်စွာကုန်သွယ်ရေးတွန်းမြင့်မှုတွေကိုအာရုံစက်လိမ့်မယ်လို့မျှော်လင့်ထားတဲ့အာရှခီးစဉ်အစနစ်ဖြစ်ဒီကနေ့မလေးရှားနိုင်ငံကိုရောက်ရှိသွားပါတယ်။ဝန်ကြီးပွန်ပီယိုရဲ့ခီးစဉ်မှာလိုက်ပါသွားတဲ့နိုင်ငံချိုင်းဝန်ကြီးဌာနအကြီးအကဲအရာရှိတူကတော့မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်အရေးယူမှုတွေနဲ့ဖိအားပေးဖို့တိုက်တွန်းပြောကြားသွားမှာဖြစ်ကြောင်းလည်းသတင်းတောက်တွေကိုပြောဆိုခဲ့တာပါ။အမေရိကန်ရဲ့သွင်းကုန်ကိုတိုးမြှင့်တတ်မှတ်မှုတွေဟာကမ္ဘာတဝန်းမချေနှက်စရာတွေသာပေါ်ပေါက်လာနိုင်တဲ့အကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်ဆွေးရကသွင်းကုန်ကို25ရာခိုင်နှုန်းတိုးမြှင့်မှုချင်းချောက်နေတဲ့အချိန်မှာပဲတရုတ်နိုင်ငံကသတိပေးပြောဆိုလိုက်တာပါ။တရုတ်ကွန်ပျူတာတွေပေါ်မူလက100ရာခိုင်နှုန်းအခွန်ကောက်ကံမဲ့အစီအစဉ်ကိုခုက25ရာခိုင်နှုန်းထိတိုးမြှင့်ရေးစဉ်းစားဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတဲ့အကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကမနေ့တုန်းကပဲတရားဝင်ပြောဆိုထားတာလည်းဖြစ်ပါတယ်
။ကျေးဇူးပါရှင်။ တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Binan ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေးရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.